Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမာတော်သားရှင်များရှင် POA မေကန်ဤကန်တန်ရဲ့2018ခုနှစ်ဇူလိုင်လ18ရက်တနင်္လာနေ့ညပိုင်း 9:30 အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေလိုင်းဒိုမီတာ24 25 51နဲ့လိုင်းလမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျမနှံလောက်ပါဒီကနေ့ညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညချမ်းမာရှင်ကျမသိန်းကြီးထိုက်ပါအာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကတာလီဘန်တို့ထိန်းချုပ်ထားတဲ့ခရိုင်တစ်ခုကိုအမေရိကန်ရဲ့စစ်ရေးအထောက်အပံ့နဲ့အာဖဂန်တပ်ဖွဲ့တွေဒီကနေ့မှပြန်လည်ထိန်းချုပ်ပါတယ်။တောင်မြောက်ကိုရီးယားတင်းမာမှုကိုလျှော့ချရေးဆွေးနွေးကြဖို့မြောက်ကိုရီးယားကိုတောင်ကိုရီးယားကဒီကနေ့ကမ်းလှမ်းပါတယ်။သတင်းထောက်တွေကဒီမိုကရေစီကိုပုံဖြတ်နေတယ်လို့အမေရိကန်သမ္မတကစွပ်စွဲပြောဆိုပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုအောင်အောင်နဲ့အတူအကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။အမေရိကန်ပြည်ထောင်စုနိုင်ငံခြားရေးဝန်ကြီးဌာနအရှေ့အာရှနဲ့ Pacific ရေးရာဘူရိုကိုရီးယားနဲ့ဂျပန်နိုင်ငံဆိုင်ရာဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးဂျိုးဆက်ဘျန်ဟာဒီကနေ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တမရော့ကာကွယ်ရေးဦးစီးချုပ်တို့နဲ့တီးခြားစီတွေ့ဆုံခဲ့ပါတယ်
။ပြန်လို့တော့ဟိုတက်တက်ကြွကြွနဲ့ဆက်ဆံပြီးတော့ပွားနေတဲ့အနေအထားမျိုးတော့မရှိတော့ပါဘူး။မရှိတော့ဘူးလို့ကျွန်တော်တုံ့တမ်းနေရတယ်။အထူးသဖြင့် NRD အစိုးရ
တကောင်းနိုင်ငံရေးလေလာမှုအဖွဲ့ကကိုရဲမျိုးဟင်းပြောတော်တာပါရှင်။ပြည်စုံကတော့မကြခင်ကြမှာပါ။ဒါအပြင်ကရင်ပြည်နယ်နဲ့မန္တလေးတိုင်းတို့မှာမှတ်ဖတ်တာဆိုင်ပုံတွေကိုမဖြုတ်သိမ်းမိတာနဲ့ပတ်သက်ပြီးနိုင်ငံတော်တန်ခါမဟာနိုင်ကအဖွဲ့ရဲ့အရေးယူဆောင်ရွက်မှု UNFC အနေနဲ့မြောက်ပိုင်းတိုင်းရင်းသားအဖွဲ့နဲ့ချိတ်ဆက်သွားမဲ့သတင်းတွေနဲ့အတူထိုင်းနိုင်ငံရောက်တန်းနဲ့ချီတဲ့ရွှေပြောင်အလုပ်သမားတွေကိုတရားဝင်ဆောင်ရွက်အထောက်အထားတွေထုတ်ပေးတော့မယ်ဆိုတဲ့သတင်းတွေကိုတင်ပြသွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။အခုတော့ဒီကနေ့ညပဲထိတ်တန့်ရောက်သတင်းတွေကိုမှတ်သိနေထိုင်းနဲ့ကွန်အောင်တို့ကပြောပြပေးကြပါအောင်ရှင်။
အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကမဟာဗျူဟာကျတဲ့ခရိုင်ဒေသတစ်ခုတည်းကတာလီဘန်သဘုံတွေကိုအာဖဂန်လုံခြုံရေးတပ်ဖွဲ့တွေကရှင်းလင်းတိုက်ထုတ်နိုင်ခဲ့ပါတယ်။တာလီဘန်တို့ကိုလာကြာထိန်းချုပ်ထားတဲ့ဒီဒေသကိုတော့အမေရိကန်စစ်တပ်ရဲ့အကြမ်းဉာဏ်လေကြောင်းအထောက်အကူတွေနဲ့အာဖဂန်လုံခြုံရေးတပ်ဖွဲ့တွေကရှင်းလင်းနိုင်ခဲ့တာဖြစ်ပါတယ်။နိုင်ငံတောင်ပိုင်းဟဲလ်မန်ပြည်နယ်နော်ဝါခရိုင်ကိုဒီကနေ့တနင်္လာနေ့အစောပိုင်းမှာအာဖဂန်အမျိုးသားလုံခြုံရေးနဲ့ကာကွယ်ရေးတပ်ဖွဲ့တွေဝင်ရောက်နိုင်ခဲ့တာလို့ဒေတာရင်းစီရေးပြောခွင့်ရဝါလီမိုဟာမက်အာမက်ဆိုင်က BOA ကိုပြောပါတယ်ဒီဒေတာရင်းမှာတာလီဘန်သဘုံတွေနဲ့နှစ်ရက်ကြာအပြင်းထန်တိုက်ခိုက်ခဲ့ရပြီးတဲ့နောက်အစိုးရကထိန်းချုပ်နိုင်ခဲ့တာဖြစ်တယ်လို့သူကပြောပါတယ်ဒေတာရင်းကတာလီဘန်တို့ရဲ့အရေးကြီးတဲ့အခြေစိုက်စခန်း၃ခုကိုအမေရိကန်ရဲ့လေကြောင်းကနေတိုက်ခိုက်မှုကြောင့်စစ်သွေးကြ20ကျော်သေဆုံးပြီးခရိုင်ရဲ့ဗဟိုချက်ကိုအာဖဂန်တပ်ဖွဲ့တွေထိန်းချုပ်နိုင်ရေးပို့ပြီးတော့လွယ်ကူသွားစေတာလို့လည်းပြောပါတယ်အောင်မြင်မှုရခဲ့တယ်ဆိုတဲ့အစိုးရတာဝန်ရှိသူတွေရဲ့ပြောဆိုချက်အပေါ်မှာတော့တာလီဘန်အဖွဲ့ဘက်ကမှတ်ချက်ပြီးပြောဆိုမှုမရှိသေးပါဘူး။တဘုံတွေကဒေတာတွေအရေးပါတဲ့အဆောက်အုံကြီးတွေတဝိုက်မှာမိုင်းတွေထောင်ထားတာကြောင့်ရှားပွေရှင်းလင်းရေးလှုပ်ဆောင်နေရဆဲဖြစ်ပါတယ်။နာဝါဒေတာပြန်လည်သိမ့်ပိုက်ရေးပြီးခဲ့တဲ့စနေနေ့ကစခဲ့တဲ့အာဖဂန်တပ်ဖွဲ့တွေရဲ့ထိုးစစ်တွေအတွင်းတာလီဘန်တိုက်ခိုက်ရေးသမားဒါဇင်နဲ့ချီချတေဆုံးခဲ့တယ်လို့ပြောဆိုပြီးနှစ်ဖက်စလုံးကအထိခိုက်အကြဆုံးစင်းကိုထုတ်ပြန်သွားမှာဖြစ်တယ်လို့လည်းအာမက်ဆိုင်ကပြောပါတယ်ရှင်။
တောင်ကိုရီးယားနဲ့မြောက်ကိုရီးယားနှစ်နိုင်ငံနဲ့ဆက်မတင်မာမှုတွေရှင်းချနိုင်ဖို့ရည်ရွယ်တဲ့စစ်ပတ်ဆွေးနွေးမှုတွေလှုပ်ဆောင်ဖို့တောင်ကိုရီးယားကမြောက်ကိုရီးယားနိုင်ငံကိုဒီကနေ့တင်းလာနေမှာကမ်းလှမ်းလိုက်ပါတယ်။တောင်ကိုရီးယားစစ်တပ်အနေနဲ့နှစ်နိုင်ငံနယ်စပ်ကပါမွန်ဂျွန်စခန်းမှာလာမယ့်တောက်ကြနေ့ကျရင်မြောက်ကိုရီးယားစစ်တပ်နဲ့ဆွေးနွေးချင်တယ်လို့ပြောချလိုက်တာပါ။ဒါနဲ့ပတ်သက်ပြီးမြောက်ကိုရီးယားဘက်ကတော့ချက်ချင်းတော့တုံ့ပြန်တာမျိုးမရှိသေးပါဘူး။တကယ်လို့ဒီဆွေးနွေးမှုဖြစ်ခဲ့မယ်ဆိုရင်တော့2015ခုနှစ်ဒီဇင်ဘာလနောက်ပိုင်းကိုရီးယားနှစ်နိုင်ငံကြားမှာပထမဆုံးအကြိမ်ဆွေးနွေးပြောဆိုမှုဖြစ်လာမှာပါ။ပြီးခဲ့တဲ့မတ်လကသမရဖြစ်လာခဲ့တဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကလည်းမြောက်ကိုရီးယားဆူရနဲ့ဆက်ဆက်ဆွေးနွေးမှုတွေလုပ်ဖို့အတွက်အကြံပေးထားပါတယ်။တင်းလာနေကနောက်ထပ်တရားဖြစ်စဉ်တစ်ခုမှာတော့ကိုရီးယားစစ်ပွဲကြောင့်ကွဲကွာနေကြတဲ့မိသားစုတွေပြန်လည်ပေါင်းစည်းရေးဆက်လုပ်သွားဖို့ကိစ္စကိုဆွေးနွေးဖို့အတွက်တောင်ကိုရီးယားချက်ချင်းဒီအဖွဲ့ကမြောက်ကိုရီးယားနဲ့ဒီလာမယ့်ဩဂုတ်လတရနေ့ကျရင်ပါမွန်ဂျွန်စခန်းမှာဆွေးနွေးကျင်တယ်လို့အဆိုပြုထားပါတယ်ခင်ဗျာ။
တရုတ်နယ်ပေါ်ကအမေရိကန်နိုင်ငံသားပညာရှင်တဦးကိုအီရန်နိုင်ငံတွင်စစ်ဝင်ထိုးဖောက်ဝင်ရောက်မှုဆွဲချက်နဲ့ထောင်ဒဏ်10နှစ်ကြာခံဖို့အီရန်တရားရုံးတစ်ခုကစီရင်ချက်ချတဲ့အကြောင်းတရားရေးဌာနပြောခွင့်ရကမနေ့တနင်္ဂနွေနေ့မှာပြောပါတယ်ဒီကြေညာချက်အပေါ်အမေရိကန်နိုင်ငံသားယဉ်ဝင်ကြီးဌာနကချက်ချင်းကန့်ကွက်ပါတယ်တရုတ်နဲ့အမေရိကန်နှစ်နိုင်ငံသားခံယူထားတဲ့အသက်38နှစ်အရွယ်ရှီယူဝမ်ကိုလွန်ခဲ့တဲ့တနှစ်နီးပါးကဖမ်းဆီးခဲ့တာလို့အီရန်တရားရေးဌာနကစီစဉ်တဲ့မီဇန်အွန်လိုင်းသတင်းဌာနကဖော်ပြပါတယ်အီရန်အစိုးရကအမေရိကန်နိုင်ငံသားတွေနောက်တခြားနိုင်ငံသားတွေကိုအမျိုးသားလုံခြုံရေးနဲ့ဆိုင်တဲ့ဆွဲချက်တွေနဲ့လောက်ချံဖန်စီထိမ့်သိမ်းထားတယ်။အီရန်နိုင်ငံတွင်းမှာမတရားသဖြင့်ဖန်စီထိမ့်သိမ်းခံရတဲ့အမေရိကန်နိုင်ငံသားအလုံးကိုမိသားစုနဲ့ပြန်လည်စုံစည်းနိုင်ဖို့ချက်ချင်းပြန်လွှတ်ပေးဖို့တောင်းဆိုတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဌာနကသတင်းဌာနတွေကိုပေးပို့တဲ့ကြေညာချက်မှာဖော်ပြပါတယ်။ She you want about the Ayum yet seeing check woman it the Ninkan in my Iran Dutia dear to Jijo. Golan who say, Mosani Ijeka, Jenya Geramale, a desi Piosu Gerama Shivau. She you want go Tablan Yiga, Porto Pansi get a dear young ani to go Tangan send it Chama like this without Piosu Kevari. She you want her to get the name who do Chippy. Doctor boy address a goyazu now by net Neseyazu or so by. Asha Uyoba Tamango Saran Piusu Nedu Pietelo, Princeton Tekato, Dawin Shiduriga, a debut Tavareshe.
Venezuela and Yamata Canriga Usam Pilo de Luru Sana Canyuego, Venezuela Pidu Conatanjo, maybe Gazapi, A. Tega Guzashi Yara Nunga Tamra Madure, Ochomugu, Tiamu, and Jaljinabu, maybe Gazarello, A. Luru Sana Canyuego, Santi Pinashiniga Piovare, Tisana Canyuwa Mikondongu Pawangi, Mesana Shiniga, two Urepu Luto Dia Suputarago, Loma Lama Campe Chagadlo, Sita Ninele, Leshi Tishini de Puzibungu Kawebune, Madure Tamra Tamagongema. You got what Chimbara go talk and so be the maybe Gejaware, Tamara Madurugar, Tanuni Niga Pilo de Lurusana Canyuea, Puezibo name and Yusu be the Pecha like be there now. Soyan and Ludogo Pedin B, Puezibo and Chicken Ube de Copian and Yusu and Nime Ludo de Chimpa Nangu Dre. So like those any, you got Wem, talk and Elo Sepido Piotaware. Venezuela and Yamasivai, Jedre Chuniare Chain Dema, Aguna Lurusana Canyuego Chimba Gera Pippi, Elo Sivai, Jedre Jang, Labamia, Suyago Sentin and Sanapia, where in Nigan Lulu Pikepi, Lutia Jote Sogevare, the name in Niga Lurusana Canyuwe Dream, Morosanga Sila Retanat Maria Pikamuja, maybe in the Chase Ue, and Mudami to Utisombi, Toyon Tanya Yagavare.
ဒီဝေမေရိတန်အတန်ညပိုင်းမြမပါဒါစစ်စစ်လေးကိုညပိုင်း
因为缅甸外事件也多年来呢，伢们两个的家庭里过那些年啊，批发的些。美国媒体也对报，美国人怎么了？多年创啊，美国的人跟你那种啊，谁说多大特别？多年到底哈，democracy过崩片里的，所说表述来吧的。大批都多年创，去年呢，Russia新年的乌托邦给人那个对上苏联木呢，把的路。多年到底也，伊大目的哈，democracy过崩片里的，所说表述来吧。怕看批都也变白。 democrat当然了，Hillary Clinton马路他的超他前列队，Russia新年没有的米他妈系列路加干路的物业是干那边，这些年没有的米呢对上部Donald Trump Jr.被个事情给绑架了。Hillary Clinton阿罗是个是初步一段美国的个第二幕文就亚差别，一没帮东党东党我偏心难给的，特别没特别多中国佬，都要米的阿瑞卡前天弄下来路，当然Trump啊对他妈些打了吧。 那么么跑的，另一样的人是面对呢，本来上辈的都一样的人的阿龙呢，都一样的人的个，只能说人家也democracy过崩片的啦，路，他们俩创啊，对他们也罢的，他们俩别个开嘛，表示结果，因比如总统呀，等下被查来比，democracy也对，路来比，美国跟的人些大破片目，也记得住，都别骂的，别个人那唱，谁查苦呢，从哪转？ Donald Trump Jr. and Russia Shinny. Now the child Russia to tune in, New York, my dress on Sunday moon at the B. American Tamara in Bureau got Gagway Biosuni Rapsiparish.
Uyapa Tamagawa ne breeding and quota you to at Kamazo, Jane, E. Unit breeding jar, this is Sunny Bury. Digging Sardin Zimbaware, quota you to Los Angeles, Mimesas and Song Yame, a chain loo. Napas Longa, Biovare, breeding quota ye, Lea Jar, Siwea. Tago, ye jid at Siwe Pitalo, a goose into Demuri Shila Navy Pitta Jar. Quota ye sang a breeding with David Davis Gar. Velgian and Brasem Mu, Ballymont, Uyapa Commission Tanajo, Martin of the Gupiovare. EU says that Ninaimu, Michelle Baniagale. ခွဲတော်ရေးကိစ္စရဲ့ဒီအရေးအကြီးဆုံးအဓိကတော့ချက်ကိုအခုစတင်ဆွေးနွေးနေပြီဖြစ်တဲ့အကြောင်းတက်ဆိုင်ရာအခြေအနေတွေကိုစမ်းစစ်နိုင်ရှင်းပြီးကောင်းမွန်တိုးတက်အောင်ဆောင်ရွက်သွားမယ်လို့ဆိုပါတယ်ညီနိုင်မူပါနီယာရောဝင်းကြီးဒေးဗစ်ကရောနောက်ထပ်သဘောထားသုံးတရားပြောဆိုလာမျိုးတော့မရှိပါဘူး လာမယ့်ကြာသပတေးနေ့သတင်းဌာနတွေနဲ့ဒီတွဲဆောင်ရှင်းလင်းမယ်လို့ဆိုပါတယ်ဒီသတင်းပတ်အတွင်းစစ်ဆေးညှိနှိုင်းမှုတွေဟာဗြိတိန်ခွဲတက်ပြီးနှစ်ဖက်စလုံးမှာနေထိုင်မယ်EU နဲ့ဗြိတိန်နိုင်ငံသားတွေရဲ့အခွင့်အရေးကိစ္စကိုအဓိကထားမယ်လို့မျှော်လင့်ရပါတယ်။ဒါ့အပြင်ဗြိတိန်ဘက်ကလက်ရှိပေးထားတဲ့ဂရီကိုဒီအတိုင်းလိုင်းနာရေးမူကြမ်းကိစ္စအိုင်ယာလန်နဲ့နေကြာကိစ္စအပြင် EU တရားရုံးချုပ်ကိုအမြင့်ဆုံးတရားရုံးချုပ်အဖြစ်သတ်မှတ်ရေးကိစ္စတွေလည်းပါဝင်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာ
။ပိုလန်ဆိုရရဲ့တရားရုံးချုပ်အပြောင်းလဲလုပ်မယ်အနာဂတ်အစီအစဉ်တွေနဲ့အငင်းပွားပွဲတရားရုံးပြုပြင်ပြောင်းလဲရေးတို့အပေါ်ထောက်နဲ့ချီတဲ့လူတွေမနေ့တနင်္ဂနွေနေ့ကမြို့တော်ဝါဆောအပါအဝင်တခြားမြို့တွေမှာဆန္ဒပြခဲ့ပါတယ်။ဒီစီစဉ်တွေကတရားစီရင်ရေးလွတ်လပ်ခွင့်အပေါ်ချင်းချောက်မှုလို့အတိုက်ခံတွေကရှုမြင်ကြတာပါမြို့တော်ဝါဆောမှာတော့ EU နဲ့ပိုလန်လန်တွေကိုဖွေရန်ပြီးဒီမိုကရေစီကိုကာကွယ်မယ်ဆိုတဲ့ကြွေးကြော်သံတွေနဲ့ချီတဲ့ဆန္ဒပြသူ 4,500 လောက်ရှိတယ်လို့ရဲကပြောပါတယ်နိုင်ငံတော်ကမြို့တွေမှာလည်းလူထုချီတဲ့ပွဲလေးတွေလုပ်ခဲ့ပါတယ်ပြီးခဲ့တဲ့သတင်းဘက်ကအတီးပြုတ်ခဲ့တဲ့ဥပဒေအစ်ကိုဥရောပတမကဘက်ကလည်းဝေဖန်ခဲ့တာမှာတရားစီရင်ရေးလွတ်လပ်ခွင့်ကိုချိုးဖောက်တာလို့ပြောဆိုခဲ့တာပါဒီဥပဒေအရဆိုရင်တရားသူကြီးတွေကိုခန့်အပ်တာမှာလွတ်တော်အမတ်တွေကအဓိကအခန့်ကဏ္ဍကိုယူမှာဖြစ်ပါတယ်။ဒီအချက်ကတရားသူကြီးတွေအပေါ်နိုင်ငံရေးဩဇာလွှမ်းမိုးမှုဖြစ်စေမယ်လို့အတိုက်ခံပါတီတွေနဲ့အခွင့်အရေးအဖွဲ့တွေကပြောပါတယ်။နောက်ထပ်ဥပဒေထံတစ်ခုမှာဆိုရင်လည်းလက်ရှိတရားရုံးချုပ်တရားသူကြီးတွေအားလုံးကိုအငြိမ်းစားပေးပြီးတရားရေးဝန်ကြီးကရွေးချယ်ခန့်အပ်မဲ့တရားသူကြီးအသစ်တွေနဲ့အစားထိုးရမှာဖြစ်ပါတယ်ရှင်
။ဖိလစ်ပိုင်နိုင်ငံမှာရေရှည်လုပ်ကင်ဖန်တီးရေးနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက်သမရဒူတာဒေးရဲ့အမေရိကန်ဒေါ်လာ169ဘီလီယံတန်ဖိုးရှိတဲ့အခြေခံစောက်ဝန်တည်ဆိုင်ရေးစီမံကိန်းကတရုတ်နိုင်ငံနဲ့ဆက်ဆံရေးအသည့်တည်ဆောက်သွားမှာဖြစ်ပေမဲ့ဖိလစ်ပိုင်ပြည်သူတွေကတော့ဒီပေါ်တမရရှိနေကြပါတယ်။အခြေခံစောက်ဝန်ရွှေခက်ကမော်တော်ကားလမ်းတွေရထားလမ်းတွေနဲ့တခြားအခြေခံစောက်ဝန်တွေကိုသူ့ရဲ့သမရတပ်တန်းကုဆုံးမဲ့2022ခုနှစ်အထိဖန်တီးသွားမှာဖြစ်တယ်လို့သမရရော်ရီဂိုဒူတာဒေးကပြောပါတယ်။ဒီစိတ်တစ်ပိုင်းအားဖြင့်တော့ဖိလစ်ပိုင်နိုင်ငံမှာအဲ့ဒီလိုအဆင်ပြေချောမွေးတဲ့အခြေခံစောက်ဝန်တွေမရှိတာကြောင့်ဆက်ယုံရင်းနှီးမြှုပ်နှံမှုတွေနဲ့အလောက်ကန်ဖန်တီးမှုတွေကိုမလုံဆောင်နိုင်ခဲ့ပါဘူးခင်ဗျာ
တနင်္လာနေ့ညဘက်ထိတ်တန့်ရောက်တဲ့တဲ့တွေကိုမှတင်ပြထိုင်တဲ့ကိုအောင်တို့ကတင်ပြသွားတော့ပါ VOA ကနေခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနဲ့နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်ပေးပါမယ်အမေရိကန်ပြည်ထောင်စုနိုင်ငံခြားရေးဝန်ကြီးဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာဘျူရိုကိုရီးယားနဲ့ဂျပန်နိုင်ငံဆိုင်ရာဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးဂျိုးဆက်ဘီယန်ဟာဒီကနေ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူဂျင်မင်းအောင်လိုင်းနဲ့တီးခြားစီတွေ့ဆုံခဲ့ပါတယ်။ဗိုလ်ချုပ်မူဂျင်မင်းအောင်လိုင်းနဲ့တွေ့ဆုံခဲ့ရမှာတော့ကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းမဲ့ဇုန်ဖြစ်ရေးကိစ္စရပ်အပအဝင်ဒေတာရင်းလုံခြုံရေးကိစ္စရပ်တွေကိုဆွေးနွေးခဲ့တာပါ။မြောက်ကိုရီးယားမူဝါဒဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်တာဝန်ယူထားသူလည်းဖြစ်တဲ့မစ္စတာဂျိုးဆက်ဘျွန်းရဲ့မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်လို့မာခင်ဖြူတွေကတင်ပြထားပါတယ်ရှင်
။အမေရိကန်ပြည်ထောင်စုနိုင်ငံခြားရေးဝန်ကြီးဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာဘျူရိုကိုရီးယားနဲ့ဂျပန်နိုင်ငံဆိုင်ရာဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့မြောက်ကိုရီးယားမူဝါဒဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ဖြစ်တဲ့သံအမတ်ကြီးဂျိုးဆက်ဝိုင်ယွမ်ဟာဒီနေ့နေပြည်တော်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့တွေ့ဆုံပြီးတော့နိုင်ငံဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုဆွေးနွေးခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားပါတယ်။ဒီဆွေးနွေးမှုအသေးစိတ်ကိုသိရဖို့အတွက်ဆက်သွယ်မေးမြန်းခဲ့ပေမဲ့လို့နိုင်ငံတော်အတိုင်ပင်ခံရုံးပြောခွင့်ရကအသေးစိတ်မပြောနိုင်တဲ့အကြောင်းကိုတုံ့ပြန်ပါတယ်။ဒီကနေ့မနေ့ပိုင်းကဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံပြီးတဲ့နောက်တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်းနဲ့လည်းသံအမတ်ကြီးယွန်းတီးခြားတွေ့ဆုံပါတယ်။ကိုရီးယားကျွန်းဆွယ်အရေးအာရှပစိဖိတ်ဒေသတည်ငြိမ်အေးချမ်းရေးနဲ့ကျွေးဝချမ်းသာရေးနောက်အမေရိကန်မြန်မာစစ်ဘက်ဆက်ဆံရေးပုံမတွန်းမြေကိစ္စတွေကိုတာမတ်ကြီးကဆွေးနွေးခဲ့တယ်လို့ဗိုလ်ချုပ်မူကြီးမင်းအောင်လိုင်းကလည်းမြန်မာနိုင်ငံအနေနဲ့ကိုရီးယားကျွန်းဆွယ်ကိုနျူကလ িয়ার ကင်းမဲ့ဇုန်ဖြစ်စေလိုတဲ့အကြောင်းနဲ့မြန်မာနိုင်ငံအတွင်းလက်နက်ကိုင်ပြည်ပကားတွေချုပ်ငြိမ်ပြီးငြိမ်းချမ်းရေးရရှိအောင်ကြိုးပမ်းနေတဲ့အကြောင်းတွေကိုဆွေးနွေးခဲ့တယ်လို့ဗိုလ်ချုပ်မူကြီးမင်းအောင်လိုင်းရဲ့ Facebook စာမျက်နှာကနေတဆင့်ထုတ်ပြန်ထားပါတယ်မြန်မာတက်မတော်အနေနဲ့အိန္ဒိယနိုင်ငံတွေအပါအဝင်ကမ္ဘာနိုင်ငံတွေကတက်မတော်အားလုံးနဲ့ချစ်ချည်ရင်းနှီးမှုရဖို့ကြိုးပမ်းနေပြီးတော့ရန်သူနိုင်ငံဆိုတာမရှိဘဲမိတ်ဆွေနိုင်ငံသာရှိတယ်လို့လည်းအဲ့ဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါပေမဲ့မြန်မာတက်မတော်အနေနဲ့အရင်စစ်ဆေးရလက်ထက်မှာတော့ကမြောက်ကိုရီးယားကနေဒုံးလက်နဲ့နှီးပညာတွေရဖို့ကြိုးပမ်းခဲ့မှုတွေရှိတယ်လို့စီးရီးယားဆက်ဆံမှုတွေနီးနီးကပ်ကပ်ရှိခဲ့တာဖြစ်ပါတယ်။ဒါကြောင့်လည်းပဲမြောက်ကိုရီးယားနဲ့ပတ်သက်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုလေးစားလိုက်တာပေါ့အမေရိကန်ဆူရဘက်ကမြန်မာဆူရကိုအကြိမ်ကြိမ်သတိပေးခဲ့တာပါအခုရက်သားဆူရလက်ထက်မှာတော့မြောက်ကိုရီးယားနဲ့မြန်မာစီးရဲဆက်ဆံမှုတွေမရှိတော့ဘူးလို့ယူဆရတဲ့အကြောင်းတကောက်နိုင်ငံရေးလည်လာမှုအဖွဲ့ကကိုရဲမျိုးဟင်းကပြောပါတယ်
လက်ရှိကတော့ကျွန်တော်2010နောက်ပိုင်းကစပြီးတော့ပေါ့လေမြန်မာနဲ့မြောက်ကိုရီးယားဆက်ဆံရေးနေသားတော့အရင်လိုတော့ဟိုတက်တက်ကြွကြွနဲ့ဆက်ဆံပြီးတော့ပွားနေတဲ့အနေအထားမျိုးတော့မရှိတော့ပါဘူးမရှိတော့ဘူးကျွန်တော်သုံးသပ်နေရတယ်အထူးသဖြင့် NRD အစိုးရတက်လာပြီးနောက်ပိုင်းမှာဆိုရင်ဒီမြောက်ကိုရီးယားနဲ့ဆက်ဆံရေးကလုံးဝမရှိတဲ့လောက်ကိုတွေ့ရပါတယ်ခင်ဗျ
စစ်ဖက်ဆိုင်ရာဆက်ဆံရေးတချို့ရှိနိုင်တယ်ဆိုရဲတုံ့သက်ပြောဆိုတာတွေလည်းရှိပါတယ်ဒီပေါ်မှာဘယ်လိုထင်ပါလဲရှင
်ကျွန်တော်တို့ဥပဒေရှင်ဆိုရလက်ထက်မှာအမေရိကန်နေပြီးတော့ဒီကာကွယ်ရေးဝန်ကြီးဌာနအကြီးစားဆက်မှုလုပ်ငန်းဟိုကာကွယ်ရေးပစ္စည်းထုတ်လုပ်ရေးရရှိချုပ်ဖြစ်တဲ့ပြည်ပေါ်ကျူတီပိန်ထီကိုမြောက်ကိုရီးယားနဲ့ဆက်ဆံနေဆိုရဲယူဆချက်နဲ့ဟိုအမေရိကန်ဆက်ရှင်ပိတ်လိုက်တာကိုကျွန်တော်တို့တွေ့ရပါတယ်ပြီးတော့ဒီပြည်ရင်းကုမ္ပဏီတခုလည်းမြောက်ကိုရီးယားနဲ့ဆက်ဆံနေဆိုရဲတမယချင်းမှုနဲ့ကျွန်တော်တို့အမေရိကန်ဆက်ရှင်လုံးလိုက်တာကိုလည်းကျွန်တော်တို့အိုက်ကောင်ကလေ့လာတွေ့ရှိခဲ့ရပါတယ်ဒါပေမဲ့လည်းနောက်ပိုင်းမှာဒီအမေရိကန်နိုင်ငံကိုဟိုဆက်ရှင်ကလည်းပဲဖြတ်ပြီးလိုက်တဲ့အချိန်မှာတော့အဲ့ဒီသူတွေကိုလည်းတခါလဲပြန်ပြီးပဲဖြတ်ပြီးလိုက်တယ်ဆိုတော့ကျွန်တော်တို့တွေ့ရပါတယ်ဗျပြန်ဆိုတော့အရင်မှာတော့တန်လျာတွေရှိနေပြီမြင်လဲလက်ရှိအချိန်နေအနေထားရဆိုရင်တော့ကျွန်တော်တို့လေ့လာမိတော့ဆိုရင်တော့ဆက်ဆံရေးအနေထားတော့မရှိဘူးဆိုတဲ့အနေထားမျိုးကျွန်တော်တို့တွေ့ရပါတယ်ဗျ
တမက်ကြီးဂျိုးဆပ်ယွန်းဟာပြည်ခဲ့တဲ့သတင်းပတ်ကုံကစင်ကာပူနိုင်ငံမှာကျင်းပတဲ့မြောက်ကိုရီးယားရေးနဲ့ဒေသတွင်းလုံခြုံရေးဆွေးနွေးပွဲကိုတက်ရောက်ခဲ့ပြီးတဲ့နောက်မြန်မာနိုင်ငံကိုရောက်ရှိလာတာဖြစ်ပါတယ်။မြောက်ကိုရီးယားကဒီလအစောပိုင်းမှာအမေရိကန်ပြည်ထောင်စုအလက်စကာပြည်နယ်အထိအရောက်ဖြစ်နိုင်လိမ့်မယ်လို့ယူဆရတဲ့နျူကလ িয়ার ထိပ်ဖူးတဲ့တိုက်ချင်းပြစ်ဒုံးကြီးစံသက်ပြစ်လုခဲ့ပြီးတဲ့နောက်တမက်ကြီးယွန်းအာရှဒေသကိုလာရောက်တာဖြစ်တယ်လို့တချို့ကမြောက်ကိုရီးယားအစိုးရနဲ့အနီးကပ်ဆက်ဆံရေးရှိခဲ့မှုတဲ့မြန်မာနိုင်ငံတစ်ခုတည်းကိုပဲတရားဝင်ရောက်တာလည်းဖြစ်ပါတယ်။အရှေ့အာရှနဲ့ပစိဖစ်ရေရာလက်ထောက်နိုင်ငံသားရေးဝန်ကြီးတာဝန်ယူခဲ့ဖူးတဲ့ဂျိုးဆပ်ယွန်းဟာမြန်မာနိုင်ငံကိုအရင်တုန်းကလည်းအချိန်တော်များများသွားရောက်ခဲ့ဖူးပြီးတော့မြန်မာဒီမိုကရေစီအသွေးကူးပြောင်းရေးအတွက်တိုးတိုးတိုက်တိုက်အားပေးလှုံ့ဆော်ခဲ့တဲ့အမေရိကန်အရာရှိတဦးပဲဖြစ်ပါတယ်ရှင်
။မခင်ဖြစ်တွေတင်ပြသွားတော့ပါအခုတော့မဘာသာဆိုင်မှုတွေဖြုံဝင်ပေးတဲ့တင်ပြဆက်ရအောင်ပါကရင်ပြည်နယ်နဲ့မန္တလေးတိုင်းတို့မှာမှဘာသာဆိုင်မှုတွေကိုမဖြုတ်သိမ်းပေးတာနဲ့ပတ်သက်ပြီးနိုင်ငံတော်တန်ခါမဟာနိုင်ကအဖွဲ့ရဲ့ညွှန်ကြားချက်အတိုင်းဥပဒေကြောင်းအရအရေးယူဆောင်ရွက်သွားမယ်လို့သာသနာရေးဝန်ကြီးဌာနဖက်ကပြောလိုက်ပါတယ်။မှဘာသာအမည်သုံးပြီးတော့လှုပ်ရှားမှုတွေကိုရပ်တန့်ဖို့အပအဝင်တနင်္ဂနွေမှာရှိတဲ့မှဘာသာဆိုင်မှုတွေကိုဇူလိုင်လ15ရက်နေ့နောက်ဆုံးထားဖြုတ်သိမ်းဖို့မဟာနာကညွှန်ကြားထားပေမဲ့အခုအချိန်ထိတော့တစုံတရာအရေးယူဆောင်ရွက်တာမရှိသေးပါဘူး။တင်ပြအပြေဆုံးကတော့ VOA မြန်မာပိုင်းသတင်းထောက်မမြင့်မြင့်ခိုင်ကတင်ပြထားပါတယ်။
မဘာသာအမည်သုံးပြီးလှုပ်ရှားဆောင်ရွက်တာတွေကိုရပ်တန့်မှုအပါအဝင်မဘာသာဆိုင်ပုတ်တွေကိုဇူလိုင်လ15ရက်နေ့နောက်ဆုံးထားပြီးဖြုတ်သိမ်းဖို့နိုင်ငံတော်တန်ခါမဟာနာယကအဖွဲ့ကပြီးခဲ့တဲ့မေလတုန်းကကြေညာခဲ့တာပါဒါနဲ့ပတ်သက်ပြီးကရင်ပြည်နယ်နဲ့မန္တလေးတိုင်းဒေသကြီးမှာမဘာသာဆိုင်ပုတ်တွေကိုမဖြတ်သိမ်းဘဲနိုင်ငံတော်တန်ခါမဟာနာယကအဖွဲ့ရဲ့အမိန့်ကိုလိုက်နာခြင်းမရှိတဲ့အပေါ်ဥပဒေကြောင်းအရအရေးယူဆောင်ရွက်သွားမယ်လို့သာသနာရေးဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူဦးမြင့်စိုးဝင်းကပြောပါတယ်
လောလောဆယ်ကတော့ကျွန်တော်တို့နိုင်ငံတော်တန်ခါမဟာနဂါရဲ့အမိန့်ညွှန်ကြားချက်ကိုဟိုမလိုက်နာတဲ့အနေအထားလေးဖြစ်နေတာပေါ့အဲအဲ့အတွက်တော့ဟိုကျွန်တော်တို့နိုင်ငံတော်တန်ခါမဟာနဂါဆရာတော်ကြီးရတဲ့လက်ရှိအနေအထားရတော့ဟိုစောင့်ကြည့်နေတဲ့အနေအထားလေးပဲရှိပါတယ်ဆုံးဖြတ်ချက်ကိုမလိုက်နိုင်တော့တဲ့ဒါမလွဲမချောင်အာဏာစက်နဲ့ရေးယူဆောင်ရွက်ဖို့ဆိုတာတော့ဒါတော့ဟိုရှိပါတယ်ခင်ဗျာအဲကျွန်တော်တို့အမိန့်ကတော့ဒါတန်ခါအခွင့်အရေးအစဉ်အဆက်ရဲ့ညွှန်ကြားချက်ကိုဟိုငါဖောက်ပြစ်တယ်ဆိုတဲ့အတိုင်းဒါတော့သူ့လုံထိုးလုံးဒီဥပဒေတိုင်းနဲ့ဟိုဆက်လုပ်မှာဖြစ်ပါတယ်။မြန်မာနိုင်ငံမှာတကားအနေနဲ့ညွှန်ကြားတယ်သူတို့လုံထိုးလုံးကျွန်တော်တို့ဒီလက်ရှိဒီပဲဥပဒေရကျွန်တော်တို့သာသနာရေးအနေနဲ့ဟာဆရာတော်ကြီးတွေညွှန်ကြားချက်ရကတရားဆွဲဆိုရင်ဆွဲရမယ်။ဒါလောက်ပဲရှိတာပါ
မဘာသာဆိုင်ပုတ်တွေကိုမဖြတ်သိမ်းပေးနိုင်ကြောင်းမန္တလေးတိုင်းဒေသကြီးမဘာသာနဲ့ကရင်ပြည်နယ်မဘာသာအဖွဲ့တို့ကကြေညာချက်အသီးသီးထုတ်ပြန်ထားပြီးဥပဒေပေါင်းကိုကျော်လွန်ပြီးမဟာနာရဲ့ကြေညာချက်တစ်ခုနဲ့မဘာသာဆိုင်ပုတ်တွေကိုအကြမ်းဖက်ဖြိုခွင်းရင်းဖြစ်ပေါ်လာမယ့်နောက်ဆက်တွဲပြဿနာတွေဟာအစိုးရတာဝန်ဖြစ်တယ်လို့ကြေညာချက်ထဲမှာဖော်ပြထားပါတယ်မဘာသာဆိုင်ပုတ်တွေကိုလုံးဝမဖြုတ်ပေးနိုင်သလိုဒါနဲ့ပတ်သက်ပြီးဥပဒေအရအရေးယူမယ်ဆိုရင်လည်းဂယုမဆိုင်ဘူးလို့မန္တလေးတိုင်းဒေသကြီးအမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံဆရာတော်ဗဒ္ဒနာရတကမိန့်ပါတယ်
။အဲဘကမပြုတ်ဘူးဗျ။အဲဘကဘလို့နီးတယ်မှမပြုတ်ဘူး။သူတို့အတင်းအာရမနာပြုတ်ရင်တော့လည်းမသိဘူးပေါ့လေ။သူတို့သဘောထားကတော့ပညာချက်အတိုင်းပဲစံပုံမပြုတ်ဘူး။မဘာသာအမည်နဲ့ပဲဆက်လက်ရည်တည်မယ်။ဥပဒေကြောင့်ရရေးယူမှုဆိုတာတော့ဒကမကြီးသူတို့ကဒီဇူလိုင်လ15ရက်မှမပြုတ်ဘူးဆိုရင်16ရက်ဆိုရင်တရားမဝင်တော့ဘူးပို့သူတို့ပညာချက်ကြ။ဘုမလေးနေပြောရရင်တော့ဦးဇင်းတို့မန္တလေးတိုင်းရဲ့ရှစ်ပါလက်မှတ်ထိုးထားတယ်။သ ဥဒင်းပါဝယ်မဥဒင်းလည်းပါပါတယ်အဲ့တော့သူတို့ရေးယူမှာဆိုလည်းယူဖမ်းမှာဆိုလည်းဖမ်းဥဒင်းလို့ဖမ်းလို့တစ်ပြေးသော90ရာ6လနဲ့3နှစ်တိထောင်စားခွင့်ရှိတယ်အောင်ကြွားလို့နောက်ပိုင်းကစူရာပူရာတွေကတော့ဦးစင်းတို့တာဝန်မယူဘူးကတော့ဦးစင်းတို့လည်းမသားဘူ
းမဘာသာဆိုင်ပုတ်တွေကိုမဖြုတ်သိမ်းပေးတဲ့အပေါ်ဖန်ဆီးရည်ယူမှုတွေလုံးလို့ဖြစ်ပေါ်လာမဲ့နောက်ဆက်တွဲကိစ္စရပ်တွေကိုတာဝန်မယူဘူးလို့လည်းမဘာသာဆရာတော်ဗတ္တနာရတကဆိုပါတယ်မဘာသာအမည်နဲ့လှုပ်ရှားဆောင်ရွက်မှုတွေဆက်ရှိနေရင်ပြည်ထောင်စုဝန်ကြီးဌာနအနေနဲ့ဥပဒေအရအမြန်ဆုံးအရေးယူဆောင်ရွက်ဖို့လဲမေလ23ရက်နေ့ကထုတ်ပြန်တဲ့မဟာနာရဲ့ကြေညာချက်ထဲမှာဖော်ပြထားတာပါဒါပေမဲ့မဘာသာဆရာတော်တချို့ကတော့ပြည်ရေးဌာနအနေနဲ့အခြေအနေကိုနားလည်ပြီးအရေးယူတာမျိုးလုပ်မှာမဟုတ်ဘူးလို့ပြည်တွင်းမီဒီယာတွေကိုဖြေကြားထားတာလည်းရှိပါတယ်။မဘာသာအဖွဲ့ဟာ2014ခုနှစ်ဇန်နဝါရီလအတွင်းမှာပထမဆုံးအကြိမ်ညီလာခံခေါ်ယူဖွဲ့စည်းခဲ့တာဖြစ်ပြီးဒီအဖွဲ့မှာယဟန်တန်ဃာတွေရောလူပုဂ္ဂိုလ်တွေရောပါဝင်တာဖြစ်ပါတယ်။အမျိုးဘာသာသာသနာကာကွယ်စောင့်ရှောက်ရေးဆိုပြီးအမျိုးသားရေးလှုပ်ရှားမှုတွေမှာဦးစီးဦးဆောင်ပြုခဲ့ပြီးမဘာသာအဖွဲ့တွေကဦးဆောင်သူတချို့ဟာလူမျိုးရေးဘာသာရေးအဓိကရုံးတွေဖြစ်အောင်လုံဆောင်မှုတွေရှိခဲ့တယ်လို့စွပ်စွဲခံနေရတာပါ။လက်ရှိ NLD အစိုးရတက်လာပြီးတဲ့နောက်မဘာသာအဖွဲ့နဲ့အာဏာပိုင်တွေကြားတင်းမာမှုတွေပိုကြီးလာခဲ့သလိုလူမျိုးရေးဘာသာရေးအသွင်ဆောင်တဲ့အမျိုးသားရေးလှုပ်ရှားမှုတွေလည်းခက်စိတ်စိတ်ဖြစ်လာတာဖြစ်ပါလိမ့်ရှင်
။မမြင်မြင်ခိုင်တဲ့ရင်ပေးဖို့သွားတာပါ။အခုတော့ပြည်ရင်းညှိနှိုင်းရေးတင်ပြဆက်ရအောင်ပါ။ညညတော့တိုင်းရင်သားလူမျိုးများဖက်ဒရယ်ကောင်စီ UNFC ဟာအစိုးရညီညာရေးကော်မရှင်အဖွဲ့နဲ့ထပ်မံတွေ့ဆုံမှုစီစဉ်နေတယ်လို့အဖွဲ့ထဲကခွဲထွက်သွားတဲ့တိုင်းရင်သားအဖွဲ့တွေပါဝင်တဲ့မြောက်ပိုင်းတိုင်းရင်သားလက်နက်ကိုင်အဖွဲ့တွေနဲ့ချိတ်ဆက်လှုပ်ဆောင်သွားဖို့စီစဉ်နေပါတယ်။အင်အားကြီးမားတဲ့အဖွဲ့ကြီးဖြစ်တဲ့ UNFC ပြိုကွဲခဲ့တဲ့နောက်ပိုင်းရက်တီချက်နဲ့လှုပ်ဆောင်ချက်တွေကို VOA ထိုင်းအခြေစိုက်သတင်းထောက်နိုင်ကွန်းအိမ်ကနေသတင်းပေးပို့ထားပါတယ်။
UNSC ဟာအစိုးရငြိမ်းချမ်းရေးကော်မရှင်နဲ့လာမယ့်ဇူလိုင်လ20ရက်နေ့ရန်ကုန်မြို့မှာအလို့သဘောတွေ့ဆုံသွားဖို့ပြင်ဆင်နေပါတယ်။အစိုးရငြိမ်းချမ်းရေးကော်မရှင်နဲ့တွေ့ဆုံမှုမှာ UNSC အနေနဲ့မူလကတင်ပြထားတဲ့အချက်၉ချက်ကိုဆက်လက်ဆွေးနွေးသွားမှာဖြစ်တယ်လို့ UNSC ရဲ့ပြောရေးဆိုခွင့်ရှိသူနိုင်အောင်မင်းကပြောကိုပြောပါတယ်
။ကျွန်တော်တို့ဒီစီရင်နဲ့လက်ဆောင်ရမယ့်မပြောဖို့ဆွေးနွေးတယ်ပေါ့အလို့သဘောနဲ့ကျွန်တော်တို့ပြောရတဲ့ဆွေးနွေးချက်ကိစ္စပေါ်မှာသတိကြပြီးတော့စဉ်းစားသိပြီးတော့ဆွေးနွေးကြမယ်လို့ဒီကကဆိုတော့ဒီအစီအစဉ်ကတော့ဒီလိုဒီလိုဒီမှာကုမန်ကအစီအစဉ်ပြောရတာဆို
အစိုးရကုစရယ်ဖွဲ့နဲ့မတွေ့ဆုံမီ UNSC ဖွဲ့ခေါင်းဆောင်တွေဘက်ကလမ်းမဲ့တွေ့ဆုံမှုမှာရက်လက်ကောင်းတွေပေါ်ထွက်လာဖို့မျှော်လင့်နေတယ်လို့ပြောကြားကြသလို UNSC ဘက်ကဆွေးပြထားတဲ့တောင်းဆိုချက်တွေဟာအစိုးရဖွဲ့နဲ့သဘောထားကွဲလွဲမှုမရှိတဲ့အတွက်ကောင်းတဲ့ရက်လက်ရနိုင်တယ်လို့လည်းအစိုးရညင်ချမ်းရေးကော်မရှင်ဖွဲ့ခေါင်းဆောင်ဦးအောင်စိုးကပြောပါတယ
်ဒီတင်ပြချက်ကူချက်ကကျွန်တော်တို့နှိမ့်နိုင်ခဲ့တာအားကြီးရှိပါတယ်အဲ့မှာလည်းကျွန်တော်တို့သဘောထားကွဲလွဲမှုအကြီးချက်ရှိပါတယ်စကလုံးအကြောင်းလေးလေးတွေပဲရှိပါတယ်
ကျွန်တော်တို့အစိုးရဘက်ကတော့ညီညာရေးပတ်သက်ကိုဒီတိုင်းပဲသွားနေပါပါကျွန်တော်တို့ကညီပေါင်းစုံနဲ့ကြိုးစားနေပါပါညီနိုင်လည်းညီနိုင်လည်းအဖြစ်ထွက်လာမှာပေါ့နှိစ္စပါတယ်ရင်တော့လည်းနှိစ္စပြီးတော့ဆွဲထားဖို့ထူမယ်ဆိုပြီးလက်ပတ်တင်းတစ်ခါထွက်ခဲ့ပြီပဲ
ပြီးခဲ့တဲ့စွန်လ30ရက်နေ့တုန်းကလည်း UNSC ရဲ့နိုင်ငံရေးဆိုင်ရာဆွေးနွေးညှိနှိုင်းရေးကိုယ်စားလှယ်ဖွဲ့ DBR နဲ့အစိုးရငင်းချမ်းရေးကော်မရှင် PC တို့အလို့သဘောတွေ့ဆုံခဲ့ကြပါတယ်တချိန်တည်းမှာပဲ UNSC အနေနဲ့မြောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့ချိတ်ဆက်လှုပ်ဆောင်သွားဖို့ UNSC ဥက္ကဋ္ဌနန်ဟန္တာခေါင်းဆောင်တဲ့ကုစလေဖွဲ့ဟာမြောက်ပိုင်းဒေသဘက်ကိုသွားရောက်ဖို့စီစဉ်နေပါတယ်။ UNSC ဖွဲ့ဝင်ဖြစ်ကနေနှုတ်ထွက်ခဲ့တဲ့အဖွဲ့တွေအနေနဲ့ UWSP ဝက်ပြည်သွေးစည်းညီညွတ်ရေးပါတီကနေဦးဆောင်တဲ့မြောက်ပိုင်းဖွဲ့စဉ်နဲ့ပူးပေါင်းခဲ့တာဖြစ်ပြီးအဲ့ဒီအဖွဲ့တွေအနေနဲ့ NC လမ်းကြောင်းကိုလက်မခံပဲငင်းချမ်းရေးလမ်းကြောင်းတစ်ခုကိုဖော်ဆောင်သွားမယ်လို့ကြေညာချက်ထုတ်ပြန်ထားတာပါ။ငင်းချမ်းရေးလမ်းကြောင်းမတူပေမဲ့လည်းသူမြည်တဲ့ဘိုင်းမှာလက်သွဲလှုပ်ဆောင်သွားဖို့ရည်ရွယ်ထားတာဖြစ်တယ်လို့ UNSC ရဲ့ပြောရေးဆိုခွင့်ရှိသူနိုင်အောင်မငေးကပြောရေးကိုပြောပါတယ်
။နောက်ဘိုင်းမှာမိတ်ဆက်ကတော့စီတာမတူသေးကြတဲ့အစီအစဉ်တွေကိုတော့မလုပ်ဆောင်ရတဲ့ကျွန်တော်တို့ပြည်ထောင်စုမှာဆွေးနွေးကြတဲ့မတူသေးတဲ့အစီအစဉ်တွေကိုအဲ့ဒါမျိုးတော့အခုဒီတဲ့ပြောရေးအစီအစဉ်တွေကဘိုင်းမှာမိတ်ဆက်နဲ့ဆက်ဆက်ပြီးတော့ဆက်လက်ပြီးတော့ဆွေးနွေးကြတာပါ
UNSC အနေနဲ့ကတော့အန်စီလမ်းကြောင်းတိုင်းဆက်လက်လျှောက်လှမ်းသွားမယ်လို့ဇွန်လကုန်မှာကျင်းပခဲ့တဲ့အဖွဲ့ရဲ့ညီလာခံကနေဆုံးဖြတ်ခဲ့ကြတာပါ။ညီညွတ်တော်တိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီ UNSC ဖွဲ့တွင်မှာကချင်လူမျိုးရေးဖွဲ့ KIU တန်းပလောင်လူမျိုးရေးသဦး TNLA MNDAA ကုကသဖွဲ့နဲ့ဝမျိုးရဖွဲ့ချုပ် WNO ဖွဲ့တို့နှုတ်ထွက်ခဲ့ပြီးလက်ရှိမှာ NNSP မုံမြင့်တပါတီ KMPP ကရင်နီမျိုးရတုတ်သက်ရေးပါတီ SSVP ရှမ်းပြည်တုတ်သက်ရေးပါတီ ANC ရခိုင်မျိုးရကောင်စီနဲ့ LDU လာဟုဒီမိုကရက်တစ်အစည်းအရုံးစတဲ့အဖွဲ့၅ဖွဲ့တာကြံရှိနေတာဖြစ်ပါတယ်ခင်ဗျာ
။နိုင်ကုန်အိမ်ပါရှင်။အခုတော့ထမ်းရောက်တရားမဝင်ရွှေ့ပြောင်းအလို့သမားတွေကိုဆက်ရက်ဆက်တန်းအထောက်အထားတွေထုတ်ပေးမဲ့သတင်းတင်ပြပါမယ်။ China Gama, a low look I need it, Dane, Chishire, the Yamuin, Shipyang, a low tomorrow in it, Lama Julila, Nasali, and Nigasabi, China Gaya, Kayan, Kunasana, Kunakuma, the Yawin, a low the Marchin, I put a Tautari, Satin, Topi, Romachi Bari, Tadam Yama, a low tomorrow in it, a Tauta, Soya Sarami, Tolu Jabo, a low tomai, Soya Nere, a Periga, Dito, no so like Bari, a few song or Tang Chiza, view in Yama, and didn't help my Yamaga, the Dimbe Boat Tawari.
China and Rima. ตั้งแต่ฉีดไปเตียมาวันนี้ทางลูกลูกกันนี่เลยยามาลูกตมารีนี่เนี่ยทางลูกตมารีวันนี้ท่านอาการนี่ทุกอย่างท่าเรื่องจริงๆเจียอยู่ในนั้นเสร็จเรียนนี่กันนี่สาบีขยันคนนั้นสักคนนักคุยลูกตมารูกันชาวเอเยอร์นี่มาเท่ากันซารีทุกปีรอมาบ้างท้ายสุดยาเยอทุกคนลูกคุยพี่คุณจูเจียท่าเรื่องคุยได้เตียมาวันลูกตมารีพี่ยัดดีในบุตรลูกยามาเฉยนี่ดีกว่าเลยเสียบยังลูกตมารีคุยกันเยอะทุกเดียวกันท่าอู่อ่างเจ้าก็คุยลูกเสียบยาบ้าเลยลูกตมารีคนนั้นเล
ောင့်ပေးမယ်အလုပ်ရှင်ရဲ့လုပ်သမားလာပြီးမှတတင်းပို့ရမယ်ပြည်တယ်နဲ့သူကထောက်ခံတာပေးလိုက်မယ်အဲ့ထောက်ခံတာကိုကန်ဆောင်နေမှညမပြပြတဆုတ်ကအလုပ်ပြန်ဝင်ဒီကနေ့တတိယနေ့ရှိခင်းပြီးသားသူပြီးရင်တွေးစစ်ဝတ်ပါမယ်လို့အဲ့ဒါတရားဝင်လို့ဒီမှာဖြစ်သွားပြီအကြေးအလောင်းကိုမသွားနိုင်တဲ့လူမြန်မာပြည်မပြောင်းခြင်းဘူးဆိုရင်မြန်မာအစိုးရနဲ့ထိုင်းနိုင်ငံမှာထိုင်းအစိုးရနဲ့သဘောတူမလာဖွင့်ထားတဲ့စခန်း၆ခုရှိနေတယ်စီရင်ထုတ်ပြညာ
နိုင်ငံသားရွှေပြောင်းလို့ဒီမှာတွေအတွက်ဥပဒေအသစ်ထွက်လာပြီးတဲ့နောက်မှာတော့ထိုင်းနိုင်ငံအတွင်းဖမ်းဆီးမှုတွေဖြစ်ခဲ့ပြီးတောင်းတဲ့ချီရှိတဲ့မြန်မာပြည်နေရပြန်ခဲ့ကြပါတယ်ဒါပေမဲ့အဲ့ဒီတဲကအလို့သမားအတော်များများကတော့မြန်မာပြည်ထဲမှာနိုင်ငံကုလက်မှတ်တွေပြန်လုပ်ပြီးထိုင်းနိုင်ငံမှာအလို့ပြန်လုပ်ဖို့အတွက်ပြန်လာကြတာဖြစ်တယ်လို့လည်းအလို့သမားတဦးကဆိုပါတယ်နိုင်ငံကုလက်မှတ်ကတော့အနည်းမြန်ပေါ်မူတည်ပြီးငွေကြေးကုန်ကြပုံကိုလည်းပြောပြပါတယ်
။ဆာမကျတော့ကိုမျိုးမှတ်ဖို့တင်တဲ့သလောက်ရဆာမလောက်ရဆာမလောက်ရအခုအနည်းရ၅ပေါင်ပွဲအများတစ်ပိန်ပွဲနဲ့နှစ်ရက်ကောင်းအများကျတော့အနည်းကျတော့၃လလောက်ဆောင်။ကြာသူပတ်စုလို့အကုန်ပြန်တက်ကြရတယ်လူ
။နေဆက်ကနေဘန်ကောက်ကိုတက်ပြီးအလုပ်လုပ်ချင်ကြတာဟာဘန်ကောက်မှာကအချိန်ပိုကျင်းနဲ့ဆိုတနေ့ကိုအမျိုးသမီးတဦးကိုဘတ်ငွေ400လောက်ထိရရှိကြတဲ့အလုပ်တွေရှိကြတယ်လို့အမျိုးသားတွေကတော့နှစ်ပတ်တစ်ချိန်မှာဘတ်ငွေ5000 6000တဲ့မနေရတာတွေရှိတာကြောင့်ထိုင်းနိုင်ငံမှာပဲအလုပ်လုပ်ချင်ကြတယ်ဆိုပြီးဘန်ကောက်တက်ဖို့အတွက်နိုင်ငံကုလက်မှတ်လုပ်နေတဲ့လူငယ်တဦးကအခုလိုပြောပြပါဗျ
400နီးပါးရမင်းကြီးရောနောက်ကြိုင်လဲ15ရက်13ရက်လောက်5000 6000ရဆိုတော့အဲ့တော့ဘန်ကောက်လုံးက
ြအဖမ်းဆီးတွေဖြစ်လာပြီးတဲ့နောက်နေရပြန်ကြတဲ့မြန်မာတွေ3,000 6,000 ကျော်လောက်ရှိပြီဆိုပြီးအစိုးရဘက်ကထုတ်ပြန်တဲ့သတင်းတွေကသိရှိရပေမဲ့နောက်ပိုင်းမှာနေရပြန်သူနေပါသွားတယ်လို့လည်းရှေ့ပြောင်းလို့သမားအခွင့်အရေးကွန်ရက်ကဦးအောင်ကျော်ကဆိုပါတယ်အခုဆိုရင်တိုင်းနိုင်ငံကထုတ်ပေးတဲ့ပန်းရောင်ကတ်ရှိသူတွေနဲ့နိုင်ငံကုလက်မှတ်တွေလှုပ်လာကြတယ်လို့လည်းဦးအောင်ကျော်ကပြောပါတယ
်ပန်းရောင်ပန်းရှိတဲ့ပုဂ္ဂိုလ်တွေကကိုယ့်ရဲ့နိုင်ငံအစိုးရကထုတ်ပေးတဲ့ပတ်စုံပါလာမယ်ဆိုရင်သူတို့ကဗီဇာအဖက်တဲ့ကိုပြောင်းပြီးမယ်လို့ပြောတဲ့ကြောင်းအဲ့လိုပြောင်းလာတဲ့လူတွေတော်တော်များနေပြီခင်ဗျာ
ထိုင်းနိုင်ငံကထုတ်ပေးတဲ့ပန်းရောင်ပတ်အလုပ်လုပ်ခွင့်လက်မှတ်ကိုင်ဆောင်ထားသူတွေဟာ9သိန်းကျော်လောက်ရှိပြီးလက်ရှိမှာတော့ပန်းရောင်လုပ်လုပ်ခွင့်လက်မှတ်ကိုင်ဆောင်ထားသူတွေကမြန်မာအစိုးရကလုပ်ပေးတဲ့မိသူမိဘဖြစ်ကြောင်းအထောက်အထားစာအုပ်ဖြစ်တဲ့ CI ကို3သိန်း8000ကျော်ကသာပြုလုပ်ကြတာရှိသေးတယ်ဆိုပြီးမြန်မာအစိုးရထုတ်ပြန်တဲ့သတင်းတွေကသိရှိရပါတယ်တကယ်တော့အဲ့ဒီ CI စာအုပ်ကိုမှတ်ပုံတင်သကောင်ချင်းမရှိသူတွေကသာတွားလုပ်ကြတာဖြစ်ပြီးတစ်ချိန်မှာတရားဝင်နိုင်ငံကုလက်မှတ်ကိုလည်းပြန်လုပ်ရအောင်မှာပါဒီအတွက်မှတ်ပုံတင်တဲ့သကောင်ဆင်းရှိတဲ့လူသမားတွေကတော့တခါတဲ့နိုင်ငံကုလက်မှတ်ကြီးကိုသာသွားလုပ်ဖို့အတွက်ညည့်ရပြန်နေကြတာလည်းဖြစ်ပါတယ်။ဒိုင်းဆိုရကတော့ရပောင်း180အတွင်းမှာသူတို့ရဲ့ဥပဒေပါအချက်လက်တချို့ကိုဆိုင်းငံ့ထားကတရားဝင်လူသမားတွေဖြစ်အောင်လှုပ်ဆောင်ဖို့အတွက်ခွင့်ပြုပေးထားတာပါ။ဒီအတွက်နေဇက်ဂိတ်တွေမှာအဖမ်းဆီးတွေလည်းရန်နာထားတာတွေလည်းတွေ့ရပါတယ်။နှစ်ကုန်မှာဒီဥပဒေအသက်ဝင်လာပြီးနောက်ပိုင်းမှာတော့အလို့ရှင်တွေဘက်ကနေအရင်ကလူသမားတွေထံကနေအလို့လုခွင့်လက်မှတ်တွေနိုင်ငံကုလက်မှတ်တွေတင်စီတာမျိုးတွေလုတ်ခဲ့ရင်လည်းတရားဥပဒေအရအလို့ရှင်တွေကိုပါအရေးယူသွားမယ်လို့ဆိုထားပါတယ်။ဒီအတွက်မြန်မာတွေအတော်များများဟာနေရပြန်ပြီးနိုင်ငံကုလက်မှတ်တွေပြန်လုပ်နေတာကြောင့်နေဆက်မျိုးတွေမှာနိုင်ငံကုလက်မှတ်လုပ်နေသူတွေအများပြားရှိနေတာပါ။ထိုင်းဆိုရကတော့ပြတ်ထန်းထားတဲ့ဥပဒေတွေကိုရပ်ပေါင်း180ဆိုင်းငံ့ပြီးဒီနှစ်အကုန်မှာတော့ဥပဒေအတိုင်းစတင်အကောင့်ထည့်ဖော်သွားမယ်လို့လည်းထုတ်ပြန်ထားပါတယ်ရှင်
။မအေးအေးမှာပါရှင်။ PO မြန်မာပိုင်းကထုတ်လွှင့်ချက်တွေကို Democratic မြန်မာအတန် DVB ကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေနေ့စဉ်ည10:00နာရီနဲ့မနက်9:00နာရီအစီအစဉ်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ကနေပြီးပြသတဲ့မိနစ်30နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်သတင်းဆောင်မတွေတွေ့ဆုံမေးမြန်းခန့်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုကြည့်ရှုနိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40လို့မှနားဆင်နိုင်ပြီး ီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်၊နေ့လယ်၁၂နာရီကနေညကင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ၁၀နာရီထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည၉နာရီအစီအစဉ်ပြီးပြီးချင်းည၁၀နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော်သားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ FIO အင်ဂျင်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇူလိုင်လ18ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့50တို့ကနေည10နာရီအထိတက်ရထုတ်လွှင့်ပေးနေပါတယ်ဒီကနေ့ညဖက်ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးနဲ့အနုပညာလောကကသတင်းတွေကိုစူးစီးတင်ဆက်ထားတဲ့တက်တန့်ရောင်သတင်းလောအစီအစဉ်တွေကိုနားဆင်ကြရမှာပါဒါအပြင်ဒီကနေ့ညမှာနားဆင်ရမယ့်သူယုံကြည်ရအစီအစဉ်ထဲမှာကတော့
လလမှုလလချင်းဟာသူတပားကိုမထိခိုက်စေဘူးသူတပားအပေါ်ကိုသူတပားဆိုးကျိုးတက်ရောက်မှုမရှိဘူးသူလို့ရှိရင်ဒီလလမှုကကောင်းတယ
်ခုခံအားကျဆင်းမှုကုသယောဂခံစားနေရသူတွေကိုကူညီပေးနေတဲ့ကိုရစာရဲ့အမြင်တွေကိုသူယုံကြည်ရအစီအစဉ်မှာပြောပြသွားဖို့ရှိပါတယ်အခုအရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်American နိုင်ငံခြားရေးဌာန International Visitor Leadership အစီအစဉ်နဲ့မြန်မာနိုင်ငံအတွက်တရားပြုလုပ်ပေးတဲ့အသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းအဖွဲ့များပူးပေါင်းပါဝင်နိုင်ရေးအတွက်ရည်ရွယ်ပြီးမြန်မာနိုင်ငံကအသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းနယ်ပယ်ကကိုယ်စားလှယ်၄ဦးကိုဖိတ်ကြားပြီးတော့မတ်လ31ရက်နေ့ကနေဧပြီလ22ရက်နေ့အထိ American နိုင်ငံမှာလာရောက်လေ့လာခွင့်ပြုခဲ့ပါတယ်ဒီအစီအစဉ်မှာပါဝင်ခဲ့တဲ့ကြောက်ဖြူလူမှုကွန်ရက်အဖွဲ့ကတရင်နဲ့ပြန်ကြားရေးတာဝန်ခံလည်းဖြစ်ကိုပိုင်တပ်ပုံဗီဒီယိုရိုက်ကူးရေးလုပ်ငန်းလုပ်ကိုင်နေသူလည်းဖြစ်တဲ့ကိုထွန်းထွန်းနိုင်ကိုအမေရိကန်မှာရှိနေစဉ်ဆက်သွယ်မေးမြန်းထားတာကိုအခုသတင်းပိုက်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်
အမေရိကန်နိုင်ငံကအသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေကိုလေ့လာဖို့အတွက်တခြားအဖွဲ့ဝင်၃ဦးနဲ့အတူလိုက်ပါလာတဲ့ကိုထွန်းထွန်းနိုင်ဟာလူမှုရေးလုပ်ငန်းနဲ့ကိုပိုင်စီးပွားရေးလုပ်ငန်းတွေကိုလုပ်ကိုင်နေသူဖြစ်တဲ့အပြင်ဗီဒီယိုအလွတ်သတင်းတောက်အဖြစ်လည်းလုပ်ကိုင်နေသူဖြစ်ပါတယ်။သတင်းသုံးပတ်ကြာအမေရိကန်လေ့လာရေးခေစဉ်အပေါ်သူ့ရဲ့အမြင်တွေကိုအခုလိုစပြောပါတယ
်။ကျွန်တော်ဗာစီနဲ့အမြင်ပြောရမယ်ဆိုတော့ကျွန်တော်ကဒီစီစဉ်ကကောင်းတယ်လို့ပြောရမယ်ခင်ဗျာ။ကောင်းပေမဲ့ကျွန်တော်တို့ကဒီစီစဉ်ကအကုန်လုံးယူလို့မရဘူးဖြစ်နေတယ်။နည်းပညာပိုင်းရင်ဆိုင်ရာဘောနော်။သူတို့မှာဒီမှာဒီအသေးစားလာစားစီးပွားရေးလုပ်နေတာလေအဲဘယ်လိုပြောရမလဲတော်တော်စီးစနစ်ကြပါကြနေပါခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအခုမှစနေတဲ့အတိုင်းရှိတယ်ဘာမှဖွေးစည်းပုံတော့တိကျတော့မရှိသေးဘူးဆိုတော့နောက်ပြီးတော့ဤပညာပိုင်းဆိုင်ရာကလည်းတော်တော်မြင့်နေပြီးကျွန်တော်တို့စီနေကတော့အလှမ်းတော်တော်ဝေးသေးတယ်အဲအဲ့တော့အလှမ်းဝေးတယ်ကျွန်တော်တို့ယူသင့်တလောက်ပဲယူလို့ရမယ့်အခြေအနေပဲရှိသေးတယ်ခင်ဗျာဒါပေမဲ့အဲသူတို့နဲ့တွေ့ဆုံဆွေးနွေးတဲ့ရှိမှာပြောတဲ့တော့ဆိုရင်တော့အာကျွန်တော်လည်းကိုယ်ဒေတာရောက်ရင်တော့ပြောတဲ့တဲ့စကားတော့ရှိလာတော့ဗျာရှိလာတော့အနည်းဆုံးအစင်းကတော့ဒီရွာတွေကိုဆင်းလို့ပြောဒီဒေတာခဏနဲ့တွေ့တဲ့ရှိမှာပဲပြောဒီနိုင်ငံတနိုင်ငံအဓိကတန်ပြီးတိုးတက်လာဖို့ဆင်းနေလဲတဲ့ကလွမြောက်လာဖို့အတွက်ကတော့ဒီအသေးစားလာစားအဓိကကီးလို့ကျွန်တော်တို့မြင်ထားပါခင်ဗျာအဲ့လိုပဲမြင်လာပါခင်ဗျာ
ကိုတွနိုင်ပြောတာဒီဟိုကိုယူနိုင်တာကနည်းနည်းလေးအကန့်အသတ်ရှိနေတယ်ဆိုတာကကိုတိုင်းပြည်အခြေအနေကြောင့်လားဒါမှမဟုတ်ကိုယ့်ရဲ့စီးပွားရေးလုပ်ငန်းအခြေအနေကြောင့်လားကိုကွဲခြားမှုရှိသေးသလား
ကွဲခြားမှုကတော့ရှိပါတယ်ခင်ဗျာကွဲခြားမှုရှိတယ်ဆိုတာကအဲသူကန့်သတ်မှုရှိတယ်ဆိုတာကဒီအစိုးရကဒီအမေရိကန်အစိုးရကန့်သတ်တာတော့မဟုတ်ဘူးခင်ဗျာကျွန်တော်တို့စီမားကဆင်းရဲသေးတယ်နောက်ပြီးတော့ဒီဘက်ကနီးပညာဘိုင်းဆိုင်ရာပေါ့အဲ့ဒါကိုပြောတာပါခင်ဗျာကျွန်တော်ပြောဆိုလို့ရှိရင်ကနီးပညာဆိုလိုက်မမြင်နိုင်သေးဘူးကျွန်တော်တို့စီကလူတွေကလေသမားအတွေကစအဓိကဒီအသေးစားလာစားကိစ္စမှာလဲနောက်ပြီးတော့ဒီလုံနေတဲ့ government အစိုးရအစအာနောက်ပြီးတော့လုံးဝ frame network ကောင်းကောင်းမရှိသေးဘူးခင်ဗျအဲ့လိုမမြင်ထားတော့ခင်ဗျအဲ့ဒါ live မမြင်နိုင်ဆိုအဲ့ဒါပြောတော့ခင်ဗျကျွန်တော် solution က
ဟုတ်ကဲ့ကိုထွန်းနိုင်အဲ့တော့ဟိုစောစောပြောတဲ့ဒီဟိုမြန်မာနိုင်ငံမှာဒါအားလုံးသိကြတိုင်းပဲဟိုပြည်ပြောင်းလဲမှုတွေအခုမှစတာဟိုနောက်ပြီးတော့အသေးစားနဲ့အလစားဆိုတော့SME ဆိုတဲ့ဝေါ်ဟာရကဘာမှပြီးမှရောက်လာတာဟိုပါမကြသေးဘူး2012လောက်ကမှရောက်လာတဲ့သဘောဖြစ်နေတာဟုတ်ဆိုတော့ဟိုဒါဟိုအစပဲရှိသေးတယ်ပေါ့နော်ဆိုတော့ဒါပေမဲ့ aku di mana aku alai di mana tu pelbagai orang Amerika mah pelbagai orang itu ya, nyamah di mana aku sih kira itu jauh ni alai siapa sini bimbo no. Tama isu jenuh lo di SMI karena aku ni dek asuhan bagalu lepas so. Tapi lo tu di hari pumiu bodo ejampi mesuain bari mian asuhan ejampi mesuain bimbo no. Oh, aku aku tidak lelami tidak lelami tidak time dah nape pelajar mesuain. Tapi siapa yang aku aku korang lo ni dek tu ni dek bari mian apa sih?
ที่มาเรื่องนี้จะโน้ตเองเนี่ยที่อาจารย์ยังไม่เชื่อนะเราตู้จะโน้ตอาจารย์เนี่ยจะโน้ตดีส่วนนี้จะได้ไหมไม่เชื่อสิ่งอะไรตัวเราเนี่ยไม่รู้เช่นแบบแค่ไหนตัวเราเนี่ยมีอะไรช่วยจงยาวไปสุดว่าตู้ตอนโน้ตเราเนี่ยมีอะไรต้องเรียนสุดว่าโอ้ดี SME ดีซีเมอร์ดีสุยาเอวซาโรเซนเปลาวุ้ดเทมาร์คเมียจันโนเนี่ยกูที่นั่นเนี่ยจอลงบีโรดูอะลูมิโอดีมีเดียกูอะมีเดียเขมียเราเนี่ยลงงานเนี่ยกูมีเดียเนี่ยอยู่แต่ทางนี้ละโอ้แต่ว่าถ้าผมลงงานไม่พี่ๆเนาะดีเอาเขมียอะไรเอาไปโลเชื่อเซมโลเชื่อเซมอะไรบางอย่างเอาตัวเองดีอะอยู่หลายเดือนนั่นเองเดี๋ยวเดือนจะเอาไล่เดออันนี้
ชีเดนเนียพี่นี่เลยจะขันบีดีเนี่ยมาบีมาเตียงซาตารีมีอายุทวดเด็ดเด็ดตาพี่เด้อสิบวัยลงงานเลยอารมณ์อยู่ยืนในสิบวันเกินนี่บาร์สิบกันนี่บาร์ติชาจ้าจันนันสาวบีสิบวัยลงงานเลยมีอายุลุลุยาร์เนียพี่เด้อเอ็นดี้อารูบารูปกอดีจีจาวันนี่กูคนนี้เต็มปูยังชาลุยาร์เลยหลังจากวันนี้ชีเด้อทับิเม่พมยมุยาจิเมซุนจะขันบีอาพี่เด้อเราพี่มาลาวูสำหรับอะไรหายนะพัดลูกกูทุนนายกูดีอเมริกามาชินีรองอะไรเนี่ยเชื่อสบิดอ๋อว่าบอกเมโกเมราเ
ဒါကကျွန်တော်တို့ကဘယ်လိုပြောရမလဲဟိုပေါ့သာသမီမကောင်းမိဖကောင်းမိဖမကောင်းသာသမီကောင်းပုံစံဖြစ်နေတာပေါ့ဒါအရင်ဂါဗာမင်းလုပ်ခဲ့တဲ့အဖက်တွေပေါ့ကွာကျွန်တော်တို့ဆက်လက်ခံစားနေရတာအရင်သူတို့ MOU ကအဲ့ဒီကထိုးလာတဲ့ကိစ္စတစ်ခုပါကိုရအခုလက်ရှိချိန်ဒီမှာဖြစ်လာတယ်ဆိုတော့ကျွန်တော်တို့ရတဲ့လောက်တော့ကျွန်တော်တို့တွန်းလို့ကသူ့မှာ MOU ထိုးရတယ်မစားရှုံးပါကဟိုဘလို့ဆိုတော့ကျွန်တော်တို့လည်းမသိတော့အဲ့လောက်ထိတွန်းလို့ရချင်မှာရတော့ခင်ဗျအဲဒုတိယတစ်ချက်အနေနဲ့ကျွန်တော်က ကိုဒေတာတို့ရောစင်းရောစင်းနေဒါပေမဲ့အခုလောလောဆယ်ဒီအမေရိကန်ဆိုရနေရတဲ့ဒါဒီမြန်မာနိုင်ငံဟိုစီးပွားရေးလုပ်နေတယ်လုပ်နေတယ်ဆိုတော့အမေရိကန်ဝင်နိုင်ရင်တော့ဒီနေ့ဟိုကိုဒေတာအတွက်ရောဒီမှာတွေ့တဲ့ရှိမှာလဲကျွန်တော်ပြောပြတာပေါ့ဗျာဒီလိုလာရင်ဟိုဘာသာစကားအမေရိကန်ဆိုရတဲ့ပြောပါတယ်သူတို့ရဲ့သူတို့ကမြန်မာနိုင်ငံမှာ investment လာလို့ရမြန်မာနိုငံရဲ့စကားကိုသူတို့ကုမ္ပဏီကဒီကအင်ဗက်စမန့်လာလို့ကုမ္ပဏီနဲ့အမြန်မာစကားကိုတောင်းအောင်သင်ပေးပါရက်ဆိုတော့ထမင်းစားယူတာအဆင်ပေါ့ဗျာအဲဒီအဆင့်တော့သင်ပေးမယ်လို့တစ်ချက်ပြောတယ်နောက်တစ်ချက်ဒေတာခံလိုဂိုတွေကိုဟိုဒီသင်တာတွေပို့ပြီးတော့ဒီသူတို့လုံးမဲ့ကုမ္ပဏီမှာကျွန်တော်လည်းပြောတယ်ဗျာငါတရားမှဒုတိယသင်ငါးဆရာခင်တော့ဖြစ်ရင်ပြီးပြီဒီစကိတ်လေးပါလို့ပ
ကိုယ်စားဝန်လိုင်းစီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါတယ်ဒီစီစဉ်ကိုအပတ်စဉ်စနေနေ့လနေ့ညပိုင်းနဲ့အင်္ဂါနေ့မနက်ခင်းစီစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်အခုတော့မနက်ဖြန်အင်္ဂါနေ့ညတရားလေးလိုင်းစီစဉ်မှာပါအကြောင်းတွေဆွေးနွေးကြမလဲဆိုတာနားဆင်ကြရအောင်ပါရှင်
ကျောင်းနိုင်ဦးကြီးကျောင်းရဲ့ဒီတက်မလို့ကာဝေးဦးစီးကျောင်းအခန်းကဏ္ဍနဲ့ပတ်သက်လို့မှတ်ချက်စကားအပေါ်မှာ တမရောကနေပြီးတော့ကြီးညာချက်တွေထုတ်ကန့်ကွက်လာတဲ့နောက်ဒီစကားအပေါ်မှာရန်ကုန်တိုင်းဝန်ကြီးချုပ်ကတောင်းပန်ရတဲ့အထိဖြစ်ခဲ့ရပါတယ်။အန်အဒီအစိုးရနဲ့တမရောကြားဆက်ဆံရေးအခြေအနေအထူးသဖြင့်တော်ဒီအန်အဒီအစိုးရလေးထားဆောင်ရွက်နေတဲ့တမရောနဲ့မြို့သားရင်ကြားစီဆိုတာဘယ်အထိခီးပေါက်နေပြီလဲဆိုတာမိကုန်ဖြစ်လာပါတယ်။ဒီကြောင့်အခုအင်ကာနီဒဲလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ် Jutin Pipu Talu Le Yawari. View ye phone number ga did Nitonya Nit Don Shin Nganga Li Pipiro. Email is Sagaro Burmese Egg View in news.com Pipare. Pawin Sunni Mimian Jamet Russian Go to do like
မနက်ဖြန်အင်္ဂါနေ့9:00နာရီတိုင်းလေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်အခုတော့သတင်းပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ရဲ့အလဲပါအင်တာနက်ကွန်ရက်တစ်ခုထဲမှာပစ္စည်းတွေတစ်ခုနဲ့တစ်ခုချိတ်ဆက်ပြီးအပြန်အလှန်ဆက်သွယ်နိုင်တဲ့အင်တာနက် of things
ဘိုင်းထွက်သမျှပစ္စည်းတော်တော်များများကိုကြီးလာရည်လေအင်တာနက်ကိုချိတ်ဆက်နိုင်တဲ့အင်တာနက်အော့ဖ်သင်းစ်ပစ္စည်းတွေဖြစ်လာကြပြီကိုသားညုံကြီးဟုတ်ပါဗျာအင်္ဂအပူကြီးချိန်တဲ့တမ်ဘိုစတက်ကရိယာကနေပြီးတော့အင်တဂါရုရေခဲတက်တာရုအဝိရှော်ဇက်တို့လိုမျိုးအင်တုံးပစ္စည်းတွေကစမော်တော်ကားတွေထိအားလုံးအသစ်ထွက်တာကြီးလိုက်လို့ရှင်အင်တာနက်နဲ့ချိတ်ပြီးတော့ကူရဲ့စမတ်ဖုန်းပေါ်ကတဆင့်လှ
ီးပါးစမတ်ဖုန်းကိုတုံးနေကြတဲ့ခေတ်ဖြစ်နေတော့ဤပညာလောကမှာဒီအတူကောက် IoT လို့ပြောနေကြတဲ့ Internet of Things ကလူတွေရဲ့နေ့စဉ်ဘဝထဲမှာတဖြည်းဖြည်းရောက်လာနေတာကိုသားညုံရဲ့ဘာဖြစ်စည်းမဆိုဒီ Internet ချိန်နိုင်တယ်ဆိုလို့ရှိရင် IoT လို့ပြောလို့ရပြီလေ Internet ကိုရဲ့တစ်ခုထဲမှာပစ္စည်းတစ်ခုနဲ့တစ်ခုချိန်ထားနိုင်တဲ့အဲ့ဒီ IoT ရဲ့အဓိကထူးခြားချက်ကတော့အပြန်အလှန်ဆက်သွယ်နိုင်တယ်ဒီနည်းပညာအရပြောရင်တော့ဆက်တစ်ခုကပို့လိုက်တဲ့ data အချက်လက်တွေကိုတခြားဆက်တွေကလက်ခံနိုင်တယ်တုံ့ပြန်နိုင်တယ်အများနာလည်အောင်လွယ်လွယ်ပြောမယ်ဆိုရင်တော့တစ်ခုနဲ့တစ်ခုစကားပြောနိုင်ခိုင်းနိုင်ညွှန်ကြားနိုင်ကြတယ်ပေါ့ရှင
် internet ကိုချိန်နိုင်တာတွေနဲ့မဟုတ်ဘူးဒီ smartphone smart tv smart ရေကဲတက်တာ smart coffee ဖြော်ဆက်ကိုမှဝစ်ဆင်ပြီးတော့ကိုယ့်ရဲ့ကျန်းမာရေးကိုစောင့်ကြည့်ပေးတဲ့ဆက် smart လက်ပတ်နာရီဆိုပြီးတော့ smart ပစ္စည်းတွေမျိုးစုံတွေ့နေရတာစမတ်သွားတိုက်တိုင်တော်မှာရှိသေးတယ်။အဲ့ဒါဒီအားလုံးကအင်တာနက်ကွန်ရက်ထဲမှာတစ်ခုနဲ့တစ်ခုချိတ်ဆက်ပြီးတော့အပြန်အလှန်အမိတ်ပြီးခန်းနိုင်အောင်လဲလှုပ်ထားကြသေးတယ်မဟုတ်လား။အဓိကကတော့စမတ်ဖုန်းပေါ့ဗျာ။ကိုယ့်ရဲ့စမတ်ဖုန်းပေါ်ကနေပြီးတော့ရှိသမျှစမတ်ပစ္စည်းတွေကိုလှမ်းပြီးတော့ထိန်းချုပ်လို့ရတယ်။မော်တော်ကားတွေကအပူအေးပေးဆက်တို့၊သချင်းဖွင့်ဆက်တို့ကိုတော့မှအဝေးကနေပြီးတော့လှမ်းဖွင့်လို့ပိတ်လို့ရတယ်လေ။
အဲ့ဒါကြောင့် Internet of Things အတွက်ဒီစမတ်ဖုန်းတွေကအဓိကအရေးပါတဲ့ပစ္စည်းတွေဖြစ်လာနေတယ်လို့Pocket Now ဆိုတဲ့နည်းပညာ website က editor Jamie Rivera ကပြောတာချင
်း Years ago it was the computer. The computer was the center of your lifestyle. Now it's your smartphone. Your smartphone connects to your provides your audio, gives you your email.
ဘောရင်ကြီးတွေကတော့ကိုယ့်ရဲ့သွားလာနေထိုင်မှုမှာကွန်ပျူတာတွေကအဓိကနေရာမှာရှိခဲ့ပါတယ်။အခုတော့ smartphone တွေဖြစ်ကုန်ပါပြီ။ smartphone ကနေသချင်းဖွင့်ချက်ကိုလှမ်းဖွင့်နိုင်ပိတ်နိုင်တယ်။ email ပို့နိုင်တယ်။သတင်းတွေကြည့်နိုင်ဖတ်နိုင်တယ်။ကိုယ့်အလုပ်ကအများကြီးပြီးသွားအောင်လုပ်ပေးနိုင်အောင်လည်းမကပါဘူး။တခြားကိစ္စတွေအများကြီးကိုလည်းလုပ်ပေးနိုင်ပါတယ
်။အဲ့လိုလုပ်ပေးနိုင်ဖို့မှာအဓိကအရေးကြီးတာကတော့ app လို့အတူကောက်ခေါ်ကြတဲ့ application တွေပါ။ internet ကနေတစ်ဆင့်တစ်ခုနဲ့တစ်ခုချိတ်ပြီးတော့မှအပြန်အလှန်ဆက်သွယ်နေကြရတဲ့ဆိုတာကလည်းအဲ့ဒီပစ္စည်းတွေနဲ့ဆိုင်တဲ့တက်ဆိုင်ရာ app တွေကို smartphone ထဲမှာထည့်ပြီးတော့သုံးကြတာပါ။app မျိုးစုံထည့်ထားတဲ့ smartphone တွေကပြောရမယ်ဆိုလို့ရှိရင်တော့ comment center ကိုယ်ကရေးဌာနချုပ်လိုပဲအားလုံးကိုဒီပေါ်ကနေပြီးတော့ထိန်းချုပ်ပြီးတော့ခိုင်းလို့ရနေလို့လေ။
Internet of Things ကြောင့်လူတွေပေါ်မှာ smartphone တွေရဲ့လှမ်းမမှုကပိုတော့မှကြီးလာအောင်မယ်လို့ဉာဏ်ပညာကျွမ်းကျင်သူတန်းကတော့ခံမှန်းနေကြတာပဲဗျ
။ The smartphone is only going to be more predominant the more useful it is to the person. For certain people it's not about content consumption. For certain people it's about
smartphone တွေကပိုပြီးတော့လှမ်းမိုးလာပါအောင်မယ်။သုံးတဲ့သူတွေအတွက်အသုံးဝင်လာအောင်မှာပါ။တချို့သူတွေအတွက်က smartphone တွေပေါ်မှာစာဖတ်ဗီဒီယိုကြည့်လို့ရတာလောက်နဲ့တင်မကျေနပ်နိုင်ကြတော့ပါဘူး။ဒီ smartphone နဲ့ဘာတွေထပ်လုပ်လို့ရနိုင်နေလဲဆိုတာမျိုးပိုပြီးတော့အသုံးချနိုင်မယ့်နည်းလမ်းတွေကိုရှာကြပါရစေ။ဟိုရင်တုန်းကတော့ smartphone တွေနဲ့လူတွေကြားမှာအသုံးဝင်မှမလားဆိုတဲ့အချက်ကအတားဆီးလို့ဖြစ်ခဲ့ပါတယ်။ internet ကတဆင့်ချိတ်ဆက်နိုင်တဲ့ IoT ကြောင့်အသုံးဝင်တယ်လို့ပြောလို့ရလာပါတယ
်။ internet ကွန်ရက်ထဲမှာခုလိုမျိုးကိုပိုင်သုံးပစ္စည်းတွေမျိုးစုံချိတ်ဆက်တဲ့ဒီ internet of things ကဘလောက်ထိစိတ်ချရသလဲဆိုတဲ့လုံခြုံစိတ်ချမှုပိုင်းနဲ့ပတ်သက်ပြီးတော့မိကုံထုတ်တာတွေကလည်းများလာတယ်ဗျ။အထူးသဖြင့်ဂျာကနေဝင်ပေါက်ပြီးတော့ချက်လက်တွေခိုးတာတို့ online တိုက်ခိုက်တာတို့တွေကမကြာခဏဆိုသလိုကြားနေရတော့ ကိုချိတ်ထားတဲ့ပစ္စည်းတစ်ခုတည်းကိုကြားနေပြီးတော့ခိုးဝင်လို့ရသွားပြီဆိုရင်ကိုယ့်ရဲ့ထဲမှာချိတ်ထားတဲ့တခြားပစ္စည်းတွေတဲကိုပါကြားဖောက်ဝင်ဖို့လွယ်သွားပြီဆိုတော့ဒါကိုစိတ်ပူကြတာမှဆင်မြန်မယ်
Internet of Things ကပစ္စည်းတွေတစ်ခုနဲ့တစ်ခုချိတ်ဆက်ပေးပြီးတော့သုံးတဲ့သူတွေအစဉ်ပြေအောင်လွှဲအောင်လို့အဝေးကနေလှမ်းထိန်းချုပ်နိုင်အောင်လုပ်ပေးတာမှန်ပေမဲ့ကိုသားညုံပြောသလိုပဲဒီလုံခြုံရေးဘိုင်းမှာတော့ဟာကွက်တွေအများကြီးရှိနိုင်တယ်လေကိုယ့်ရဲ့ Internet line ကလုံခြုံနေဆိုရင်တော့မှပစ္စည်းတစ်ခုခုမှာဒီလုံခြုံရေးဟာကွက်ရှိနေတယ်ဆိုလို့ရှိရင်ဒီအကွက်ဆောင်နေတဲ့ဟက်ကာတွေကအခွင့်အကောင်းယူသွားနိုင်တယ်ဆိုတာကို Michigan တက္ကသိုလ်ကသူ့တည်တည်တွေထုတ်တဲ့ကြေညာချက်ထဲမှာဆိုရင် $5 speaker တစ်ခုကိုသုံးပြီးတော့မှအင်တာနက်နဲ့ချိတ်ထားတဲ့ smartphone တွေရ sensor တွေမော်တော်ကားတွေဒီကျမ်းမာရေးနဲ့ကိုလက်လှူရှားမှုအခြေအနေတွေကိုတိုင်းပေးတဲ့ Fitbit လိုမျိုးကိုမှဝတ်ထားရတဲ့ပစ္စည်းတွေကိုကြားကနေပြီးတော့ဟက်လုပ်နိုင်ခဲ့တယ်လို့ပြောထားတယ်ရှင့်အင်တာနက်ချိတ်နိုင်တဲ့ပစ္စည်းတိုင်းမှာသူနဲ့ဆိုင်တဲ့အကောင့်တွေရှိပါတယ်သက်ဆိုင်တဲ့ app တွေကိုတုံးနိုင်ဖို့လည်းအကောင့်တွေရှိကြပါတယ်အဲ့ဒီအကောင့်တွေမှာခံမှန်းအားခက်တဲ့ နောက်ဒီသက်ဆိုင်ရာပစ္စည်းတွေရဲ့လုံခြုံရေးနဲ့ပတ်သက်တဲ့ software update ရှိမရှိမကြာခဏဆစ်ကြည့်ပြီးတော့ရှိတဲ့ဆိုလို့ရှိရင် update လုပ်ဖို့ကိုလည်းအရေးကြီးပါတယ်။ကိုယ့်အိမ်က internet router ကိုလည်းအဲ့လိုပဲစိတ်ချရအောင်လုပ်ထားတဲ့နယ်လို့ပြောကြပါသေးတယ်။ဒီ internet ချိတ်ဆက်နိုင်တဲ့ပစ္စည်းတွေထုတ်တဲ့ကုမ္ပဏီတွေနဲ့ Now Internet of Things
ကနောက်ဆိုလို့ရှင်ပို့ပြီးတော့မှတိလာသုံးလာကြတော့မှာဆိုတော့IoT ပစ္စည်းတွေနဲ့ပတ်သက်ပြီးတော့အစိုးရတွေဘက်ကနေပြီးတော့လေလုံခြုံရေးဆိုင်ရာသတ်မှတ်ပြဋ္ဌာန်းချက်တွေကိုလုပ်သိမ့်ပြီလို့တိုက်တွန်းမှုတွေလည်းပို့ပြီးတော့တွေ့လာနေရပါတယ်ရှင်
ကမ္ဘာကြီးလက်တေဂီတာလောကမှာကြီးမြင့်ဆုံးပိတ်ခံသူကတော့အဆိုတော် God Brooks ပဲလို့American CY Magazine Forbes မှာဖော်ပြထားပါတယ်။အခု 2019 ခုနှစ်အတွင်း God Brooks ရဲ့ဝင်ငွေကဒေါ်လာတန်း 60 ရှိပါတယ်။ဒီပုဂ္ဂိုလ်ကတရက်ထဲမှာပဲစင်မြင့်တစ်ခုပြီးတစ်ခုလှည့်ပြီးတော့ဖြောပြနိုင်တဲ့သူပါ။ဒုတိယဝင်ငွေကောင်းဆုံးကြီးလက်ဂီတာသမားကတော့ Kenny Chesney ဖြစ်ပြီးဒီနှစ်သူ့ဝင်ငွေက52.5%ရှိပါတယ်။ Yeah, the dog school kicking up right, picking the sun. ဒီကကဘာကျော်အပေါ်ကွန်ပျူတာနဲ့ခရိုနာဘီယာကြောင့်ညာတွေကိုလည်းလက်ခံရကူပေးပြီးသူ့ရဲ့ကိုပိုင်ဘလူးချဲဘေးဆိုတဲ့ရမ်ရက်ကလည်းဝင်ငွေကောင်းပါတယ်။ကင်နီချက်စနီရဲ့လောက်ကနေကပ်ပြီးတော့လိုက်လာတဲ့သူကတော့လုခ်ဘရိုင်ယန်ပါ။သူကဒေါ်လာ50နှစ်တန်းဒီနေ့ဝင်ငွေရှိပါတယ်။အသက် 96 ကတုံးဆက်ခွန်တန်းရှိပါတယ်။တကယ်တော့ဝင်ငွေကောင်းဆုံးကြည့်လက်ဂီတပညာရှင်ဆယ်ဦးရဲ့ဒီနေ့ဝင်ငွေစုစုပေါင်းကဒေါ်လာ363တန်းရှိပြီးတော့မနစ်ကတက်စားလို့ရှိရင်ရော့ကြလာတာပါ။ပြီးခဲ့တဲ့နှစ်တုန်းကဆိုလို့ရှိရင်300ကိုးဆက်3တန်းအောင်ရှိခဲ့ပါတယ်။ဒီဝင်ငွေတွေကတော့မြန်မာကြည့်လက်ဂီတအနုပညာတွေအတွက်အားတက်စရာလား အားရစရာလားဆိုတာစဉ်းစားကြပါပဲ။အမေရိကန်ဆိုတော်တွေဝင်ငွေကောင်းတဲ့အကြောင်းပြတဲ့အခါအဲ့ဒီကောင်းတဲ့ဝင်ငွေတွေကိုပြန်ပြီးတော့လှူတဲ့သူတူလဲတွေ့ရပါဦးမယ်။သူကတော့ Pop အဆိုတော်မက်ဒေါ်နာပါ။အာဖရိကတိုက်ကမာလာဝီနိုင်ငံရဲ့ဒုတိယအကြီးဆုံး Plantia မြို့မှာအဆိုတော်မက်ဒေါ်နာရဲ့ထောက်ပံ့မှုနဲ့ကလေးစေယုံတစ်ခုကိုဇူလိုင်လ17ရက်နေ့ကဖွင့်လှစ်ခဲ့ပါတယ်။မာလာဝီသမ္မတကိုယ်တိုင်အဲ့ဒီပွဲကိုတက်ရောက်ခဲ့ပြီးတော့ မီဂင်ဆေးရဲ့နမူနာပြရုပ်တစ်ခုပဲလို့ဆိုတော့မက်ဒေါ်နာကိုတင်စားခေါ်ဝေါ်ခဲ့ပါတယ်။ဒီဆေးရုံကိုမာစီဂျိမ်းဆေးရုံလို့ခေါ်ပါတယ်။မာစီဂျိမ်းဆိုတာကမက်ဒေါ်နာရဲ့မွေးစားသမီးရဲ့နာမည်ပါ။သူ့မှာမာလာဝီနိုင်ငံကမွေးစားထားတဲ့ကလေးနှစ်ဦးရှိပါတယ်။အဲဒီဆေးရုံမှာကလေးခွဲစိတ်ကုသမှုနဲ့ကလေးယောဂါထူးကူလုပ်ငန်းတွေအပြင်ကလေးကျန်းမာရေးနဲ့ဆိုင်တဲ့ဆေးပညာလေ့ ကြည်တဲ့တော်မှုခင်မူတာကတော့ ยีดรวารีกูต้องพิวบีโรพันธีเดนุปัญญาเชนตูบาตัวยานุปัญญาพิจารณาช่วยงาอักกองชิดทางเราเนี่ยแต่ชาวยีดรวารีส่งส่งเลี้ยงเลี้ยงป่าวเอ็มมาเลยเส้นวิญญาณกีตาร์นักขันเลี้ยงยังเป็นมือมือส่งเนี่ยยีดรวารีเอ็ดเราชามุรีกูป้องสับปีพันธีเต็มเส้นทาราจังลูเรตบีโรตัวจ้าจ้าบาร์เลยที่งาพิจารณาเนี่ยนุปัญญาพันธีมือกูขี้มูราสันเต็มเส้นลาราเซนิชิบาร์บีจะเป็นป่าวเอ็มที่ชาวเนี่ยนี่มาเลยขึ้นจิมพิจารณาดีรามู นี่เส้นตั้งในจีเรียเปียตัดดีอาเป็นยังจ้าวเลยแล้วเด็กเต็มยาบีโรสเป็นยาผู้รองเชมยาเบพี่นี่บาดละขเนี้ยเส้นมือบัวเนี้ยงามันเนี้ยด้วยปีนยาปีเมสันตาสายนิยมอยู่เลยกองมาพุ่นท้าบาบีงามันเนี้ยก็เต็มยาล้นในส่วนเลยเซมันเนี้ยทำมาหมดสังงามันเนี้ยบ่ดอลลาร์นั้นเซเวจ้าวละขเนี้ยมีอะไรมีอะไรตั้งอะไรตั้งไหนที่เส้นงานนิยมอยู่มาพุ่นท้าเลยส่วนเมจะเป็นใช่ไหมจะเป็นยังไงก็คิวบีฮาวส์เลยสันตาสังเกตบ่ ฮ่องกงสิงคโปร์ไต้หวันซาเลอาเซียนในงานนี้มาสังเกตบ่าวชาวว่าชาวเซียชีวิโรนิยมอยู่กับสังเกตการ์ดอาเซียเป็นมาปัตมาอุ้งพูนในไซมาโน้ตสังเกตนักกูเลยนิยมอยู่เลยกามาดินิเทมาทับพูนบุซีซันทับอะไรแล้วแม่งานในการในบิโรเซนในด้วยเมริกันบิโรซูมา QB House สังเกตบ่าวงานเด็ดที่พูนในมุจันทาร์ดบ่าวขเนี้ย
Well, Myanmar has many great products and services that are very attractive to the United States.
The possibility of a great transformation is in sight for our country. An important step that will take us nearer to a truly revolution.
မြန်မာနိုင်ငံကမွေကြီးရေးဈေးကွက်အလုတ်ကိုင်းနဲ့ခွင့်အလန်းပါဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကို
ပြောရေးရတဲ့နယ်လာနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့အပတ်စဉ်ခန္ဓာနာတစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ရဲ့အလဲပါခုတစ်ပတ်အစီအစဉ်မှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လုံငန်းအဖွဲ့တစ်ခုဖြစ်တဲ့ခုခံအားကြာဆင်းသူဝေဒနာရှင်တွေကိုအကူအညီပေးနေတဲ့အဖွဲ့ကကိုရာစားရဲ့အမြင်ကိုနားဆင်ကြပါမယ်မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ရှင်
ကျတော့ဘာလို့ရုံနေကျတော့ဒီအခြေခံအားဖြင့်လွတ်လပ်မှုနဲ့မေတ္တာတရားကိုရုံလို့ဗျာဟိုလွတ်လပ်မှုနဲ့မေတ္တာတရားချိတ်ဆက်မှုလည်းရှိရလို့ကျွန်တော်ထင်တယ်လွတ်လပ်မှုလွတ်လပ်ခြင်းဟာသူတို့ဘာမှမထိခိုက်စေဘူးသူတို့ဘာအပေါ်ဘာဆိုးကျိုးတရားမှုမရှိဘူးဆိုလို့ရှိရင်ဒီလွတ်လပ်မှုကကောင်းတယ်ကျွန်တော်အဲ့လိုရှိအောင်လေနောက်မေတ္တာတရားကိုမေတ္တာတရားကိုအခြေခံထားတဲ့လွတ်လပ်မှုကပို့ ဒီလိုလမ်းမှုကြီးတဲ့တန်ဖိုးကပုံပြင်းပြတ်လာမယ်လို့လည်းကျွန်တော်ကြည့်ရုံနဲ့အဲကြောင့်မလို့လမ်းမှုနဲ့ပတ်သက်တရားရဲ့အတန်အချင်းဆက်မှုပေါ့နော်သူတို့ဒီခုရဲ့ဈာထမှာရှိသိရှိနေတဲ့ဖြစ်တည်မှုလည်းကျွန်တော်ကြည့်ရုံကြည့်တယ်အဲကြောင့်မလို့လူတိုင်းကိုကျွန်တော်လွတ်လွတ်လပ်လပ်လက်ဖြစ်စေတယ်။ Sony tu lah, ni ni yang lalang muka tu sebab apa? Nita dia ni lalang muka cecik kena bawa. Adik aku asal jenuh tanya ni lah, jenuh lu guru tanya ni lah, pilih ni kisah ka lalang muka sih, tapi lalang muka nak kira nita dia apa lah dek tu? Jenuh ni apa dia kahari cecik, sepoi cecik, ngamuk kau mampu cecik, tunggu tunggu semu cecik, tunggu tu tanya ni cecik. Eh hari di tolak ni ni lalang muka biasa lah. แล้วเราไม่เอาส่วนไหนเอามาเลยเมื่อตาเดียวเข้ามาแล้วเข้ามาแล้วเราไม่รู้เรื่องว่าจะขัดแย้งหรือเปล่ากูเปลี่ยนชุดกันหรือเปล่าเออตัวเจ้าหน้าที่นะคุณกูพอชี้การมีว่ามีกูมีลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลล ตัวผมมันมุดิกันโอเคอยู่นะสาธิตบ่ติโลเตียเมตตาเตียบ่อาชีพมาคันเนี่ยสิทธิ์บ่ไอ้ตาไม่เสียสิทธิ์เนี่ยล่ะเนี่ยจนเราได้อยู่มาติโลซูซูเนี่ยผิดล่ะติโลซูซูเนี่ยผิดล่ะนี่สว่าเนี่ยตะแกเนี่ยจนเราเลล่หมดแล้วไอ้โลโลเปาะซงตัวนี่ผิดล่ะหลุดได้หลุดได้มาโกบายโลละขึ้นโกบายโหโกบายอยู่ขึ้นโกบายอึดตาเตียได้สิบาไอ้พอมาอาชีพกันนี่ก็
เรามีอะไรมุ่งพันธุ์ที่จะมาเรื่องจันทร์เราทุกเรื่องเราจันทร์เราได้ยินเรื่องนี้โอ้ยาสั้นๆอย่าชุ่มชื้นจังเลยได้ยินเรื่องนี้มาเนี่ยแต่เดี๋ยวท้องกันมุ่งในเรื่องเรื่องมุ่งเรื่องเนี่ยยาอีพันธุ์ที่เราทำแบบนี้เลยก็ต้องเอาไปดูกันอภัสสิ่งที่เส้นนี้เลยตุยงจียากันนะด้วยไปดูเจ้าอย่างนิวมาไม่สู้กูยงจียาลีเลยกูพาวเวนซูนุยพิบูเทคโอบยาสิอีเมลเลยซะ Burmese@voanews.com go sayedi setwe ya me telephone number ko chang ja lai khnya chino pyan setwe ba me
mamo phyu season tin set tha de tuyong ji ya season go thau lwin pe lai da ba voa myanmar bai go internet ka nei pi lo we phan ajan pe sa re pe po lo de to ta shin re na sin lo de tchin re taung yu lo de so yin voa ya email leisa ga burmese@voanews.com phit par de phone ne dai ya set twe lo tu re atwa ka ro 0139 3855 le go kho so nai ma de sa rai ka nei set twe lo yin no voa american atan myanmar bai season yangon sa rai ji sa rai tit ta amat 855 yangon myo lo lein mu pi lo sa yi da set twe nai ya ba de VOA ကနေခုထုတ်လင်းပေးခဲ့တဲ့တနအိစအစီအစဉ်ကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည09:52အထိလိုင်းတိုမီတာ30နဲ့52တိတူကနေအစအဆုံးပြန်ပြီးတော့ထုတ်လင်းပေးသွားအောင်ပါ။ဒီကနေ့ညပိုင်းအစီအစဉ်တွေမကြာခင်ပြန်ဆောင်တော့မှာပါအခုတော့ကြာရှည်နေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအချင်းချုပ်ကိုမှတ်သိနေထိုက်ကပြောပြပေးပါဦး။
အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကမဟာပြူဟာကျတဲ့ခန်ဒီတာတစ်ခုတည်းကတာလီဘန်သဘုံတွေကိုအာဖဂန်လုံခြုံရေးတပ်ဖွဲ့တွေကရှင်းလင်းတိုက်ထုတ်နိုင်ခဲ့ပါတယ်။တာလီဘန်တို့ကိုလာကြထိန်းချုပ်ထားတဲ့ဂျီဒီတာကိုတော့အမေရိကန်စစ်တပ်ရဲ့အကြံဉာဏ်၄ချောင်းအထောက်အကူတွေနဲ့အာဖဂန်လုံခြုံရေးတပ်ဖွဲ့တွေကရှင်းလင်းနိုင်ခဲ့တာဖြစ်ပါတယ်။နိုင်ငံတောင်ပိုင်းဟယ်လ်မန်
Tang Korea and Yang Korea, Nanang and Eza, Matima Muriko, Shortan and Bush, you had a separate swimming mood in Losambo. Tang Korea, Gam Yang Korea, Nangango, Dini, Tinan, Lani, Makana, like Barry. Tang Korea, sit that in and Nanang and Eza, Pamonjo Sakama. Lama Taujani, Tai, Yang Korea, sit and a swimming in a loop, Yosaraba. Tane Patalu, Yang Korea, Pagaro, Chechen, Tongjanam, Shidi Baushe. တရုတ်ဘက်ကအမေရိကန်နိုင်ငံသားပညာရှင်တို့ကိုအီရန်နိုင်ငံတွင်စစ်ဝင်ထိုးဖောက်ဝင်ရောက်မှုဆွဲချက်နဲ့ထောင်နှံဆနစ်ကြခံဖို့အီရန်တရားရုံးတစ်ခုကစီရင်ချက်ချမှတ်တဲ့အကြောင်းတရားရေးဌာနပြောခွင့်ရကမနေ့တနင်္ဂနွေနေ့မှာပြောပါရတယ်။ဒီကြေညာချက်အပေါ်အမေရိကန်နိုင်ငံသားခံယူထားတဲ့အသက်
39 ခုနှစ်အရွယ်ရှီယူဝန်ကိုလွန်ခဲ့တဲ့တနှစ်နီးပါးကဖမ်းဆီးခဲ့တာဖြစ်တယ်လို့လဲအီရန်တရားရေးဌာနကစီစဉ်တဲ့မီဇန်အွန်လိုင်းသတင်းဌာနကဖော်ပြပါရတယ်။
ဒရင်အချင်းချက်ကိုမတင်ကြီးထက်ကကျင်ညာပေးခဲ့တော့ပါဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမခင်ဖြစ်ရဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့နစ်အီဗာနော့ဖြစ်ပါတယ်ဗီအိုအေအမေရိကန်အသံမနဲ့ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံနှုန်းချင်းနဲ့၆နာရီနဲ့9နာရီအထိလိုင်းတို့မီတာ30နဲ့40လေးဆယ်ရှင်း၅၀နဲ့လိုင်းလမီတာ190ရုပ်ကနေဖန်ယူနာဆင်နိုင်ပါတယ်တော်တော်ရှင်များနဲ့တကွမြ
This program has come to you from the Voice of America, Washington.